Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါဒေါက်တာရှင်များရှင်၂၀၁၉ခုနှစ်ဧပြီလ၂၉ရက်စနေနေ့မနက်ခင်းဗီဒီယိုစီစဉ်တွေကိုမင်းခင်ပြည်သူမျိုးတော်ဝါရှင်တန် DC ကနေမနက်6နာရီနေ့9နာရီထိလိုင်းဒိုမီတာ24 40နဲ့51တို့ကနေတိုင်းထုံးလွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီမနက်ခင်းတဲ့စီစဉ်တွေကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
ကျွန်တော်ကြောင်းလင်းမှာကိုရဲမင်းထွန်းတဲ့တူနိုင်ငံကသတင်းတွေကိုကြီးညာသွားမှာပါအမေရိကန်နိုင်ငံရေးလောက်ကတွေကိုထိုးဖောက်ဝင်ရောက်ခဲ့တဲ့ရုရှားအမျိုးသမီးတူကိုထောင်နှံ18လချလိုက်တဲ့အကြောင်းကုလသမဂ္ဂရဲ့လက်နက်ရောင်းဝယ်မှုသဘောတူစာချုပ်ကနေပြီးတော့အမေရိကန်ကနှုတ်ထွက်မယ်လို့တမနာထရန့်ကပြောလိုက်တဲ့အကြောင်းနဲ့ဒီမြန်မာနိုင်ငံကဒီအကျဉ်းသား 8,000 လောက်ကိုလူငင်းချမ်းသာခွင့်နဲ့တမနာကမနေ့ကပြန်လုပေးလိုက်တဲ့အကြောင်းစာရတွေကိုကြားရမှာပါ
ဟုတ်ကဲ့ပါရှင်ဒီနေ့မှာတော်တာရှင်ရဲ့နားဆင်ကြရမယ်လေမှာတော့
ဒီမှာညီမတို့ကိုယ်တိုင် non-profit organization တွေကိုတွားရတယ် project based learning ကျောင်းတွေကိုတွားရတယ်ဒါပေမဲ့အဓိကကတော့တို့ကဒီကိုလှုပ်ချင်တဲ့ community ကဘာတကယ်လိုအပ်နေရလဲတို့လိုနေတဲ့ဟာတွေအကုန်လုံးအရင် research
American နိုင်ငံသားရေးဝန်ကြီးဌာနရဲ့နိုင်ငံတကာအစီအစဉ်မြန်မာ youth leadership program MYLP အစီအစဉ်နဲ့ရောက်လာတဲ့ကျောင်းသူတယောက်ကသူ့အတွေ့အကြုံကိုပြောပြသွားတာကိုမကြာခင်မှာပြည်စုံနားဆင်ကြဖို့ရှိပါတယ်ဒါ့အပြင်ခေတ်သစ်ပိုလန်မှညီလာခံနဲ့တရုတ် American စီးပွားရေးဆက်ဆံရေးအကြောင်းမြန်မာနိုင်ငံကို ISS သွေးကြွအဖွဲ့ဝင်မဲဆိုတဲ့သတင်းပေါ်မှာကြိုတင်ကာကွယ်ရေးအခြေအနေနဲ့ရိုဟင်ဂျာတွေနေရပြန်နိုင်ရေးအင်မတန်နှေးကွေးနေတယ်ဆိုပြီးတော့သတိပေးထားတဲ့အကြောင်းစာရတွေကိုဒီမနက်မှာနားဆင်ကြဖို့ရှိပါတယ်။အခုရည်စုံတော့ထိတ်တဲ့ရသတင်းတွေကိုကိုကျော်လင်းနဲ့ကိုရဲမင်းထိုးတို့ကကြီးညာပေးပါလိမ့်မယ်ရှင်
။အမေရိကန်ပြည်တော်စုကရှေးယူဆွဲနိုင်ငံရေးသမားလောကအတွင်းကိုထိုးဖောက်လှုပ်ရှားခဲ့တယ်လို့ဆွဆွဲခံရသူရုရှားနိုင်ငံကတနက်ပိုင်ဆိုင်ခွင့်ထောက်ခံရေးအမျိုးသမီးမာရီယာပူတင်အကူမနေ့ကပဲထောင်နံ18လချမှတ်လိုက်ပါလေ။သူဟာအမေရိကန်နိုင်ငံက NRA လို့ခေါ်တဲ့အမျိုးသားရိုင်ဖယ်အသင်းရဲ့ရာသက်ပံအသင်းသူတဦးဖြစ်ပြီးတော့အမေရိကန်တက်ကသူကဘွဲ့ရထားသူလည်းဖြစ်ပါလေ။အမေရိကန်နိုင်ငံရဲ့ရှေ့နေချုပ်ကိုအတိမပေးဘဲနိုင်ငံခြားရာရှိတဦးရဲ့ကိုယ်စားလှယ်အဖြစ်လှူရှားခဲ့မှုနဲ့ပတ်သက်ပြီးတော့မာရီနာပူတင်အကူပြီးခဲ့တဲ့ဇွန်လတုန်းကဖမ်းဆီးခဲ့တာပါ။အဆိုအရရှေ့နေရဲ့ပြောဆိုချက်အရမာရီယာကိုသူ့ရဲ့ဒီတနက်ပိုင်ဆိုင်ခွင့်ထောက်ခံရေးလှုပ်ရှားမှုကိုအသုံးချပြီးတော့အမေရိကန်နိုင်ငံရဲ့တိုင်ဝမ်မှာထုတ်ပေါက်ဝင်ရောက်ဖို့နဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမေရိကန်နဲ့ရုရှားအကြားတရားမဝင်ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ပေးဖို့ရုရှားအစိုးရရရှိဟောင်းအလက်ဇန်ဒရာထရိုရှင်ကဓာတ်ရိုက်ညွှန်ကြားခဲ့တယ်လို့ဆိုပါတယ်သူ့ပေါ်ဆွဲချက်တင်ထားတဲ့ပူးပေါင်းကြံစည်မှုနဲ့ပတ်သက်ပြီးတော့သူ့မှာအပြစ်ရှိတဲ့အကြောင်းမာရီယာပူရီနာကဒီဇင်ဘာလထဲမှာဝန်ခံခဲ့ပါတယ်အမေရိကန်မှာအကြီးဆုံးတနက်အဖွဲ့ဖြစ်တဲ့ NRA အသင်းနဲ့တခြားအဖွဲ့အစည်းတွေစီကနေပြီးတော့သတင်းချက်လက်တွေကိုရုရှားရရှိဟောင်းထရိုရှင်ရဲ့ညွှန်ကြားချက်နဲ့2015ကနေပြီးတော့2019ခုနှစ်အတွင်းစုဆောင်းခဲ့တဲ့အကြောင်းမာရီယာကဝန်ခံပါတယ်မာရီယာရဲ့လှုပ်ရှားမှုတွေကိုကူညီပေးခဲ့သူအဖြစ်အမေရိကန်နှစ်ဦးဆွဆွဲခံထားရပါတယ်အဲဒီထဲကတူကတော့ Republican နိုင်ငံရေးစီယုံရေးမှုဖြစ်တဲ့ Paul Erickson ဖြစ်ပါတယ်သူကမာရီယာပူတင်နာနဲ့ရည်စားအဖြစ်တွဲနေသူလည်းဖြစ်ပါတယ်
American သမ္မတ Donald Trump က Indianapolis မြို့ကသူ့ကိုထောက်ခံသူပြည်သက်ထောင်ကျော်ရှိမှမှာကုလသမဂ္ဂရဲ့လက်နက်ရောင်းဝယ်မှုဆိုင်ရာသဘောတူစာချုပ်ကို American နိုင်ငံကနှုတ်ထွက်မဲ့စာကိုလက်မှတ်ရေးထိုးခဲ့ပြီးဒီစာချုပ်ဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုချိန်ချောက်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်။သူကဒီစာချုပ်ဟာ American အခြေခံဥပဒေဒုတိယပြင်ဆင်ချက်ကိုလည်းထိခိုက်စေတယ်လို့ပြောပါတယ်။ American အထက်လွှတ်တော်ကလည်းဒီစာချုပ်ကိုအတည်ပြုနေတဲ့လုပ်ငန်းစဉ်ကိုအမြန်ဆုံးရပ်ဆိုင်းဖို့တောင်းဆိုခဲ့ပါတယ်။ဒီစာချုပ်ကို2013ခုနှစ်မှာအဲ့ဒီအချိန်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလက်မှတ်ရေးထိုးခဲ့တာပါနိုင်ငံပေါင်း96နိုင်ငံကအတည်ပြုထားတဲ့ဒီစာချုပ်ဟာ2014ခုနှစ်မှာအသက်ဝင်လာပဲလက်ရှိအမေရိကန်အစိုးရတာဝန်ရှိသူတွေကဒီစာချုပ်ကိုအဓိကလက်နက်တင်ဖို့သူ25နိုင်ငံအနက်ရုရှားနဲ့တရုတ်နိုင်ငံအပါအဝင်နိုင်ငံ18နိုင်ငံကလက်မှတ်မထိုးထားဘူးလို့ဆိုပါတယ်ဒီစာချုပ်ကိုထောက်ခံသူတွေကတော့ဒီစာချုပ်ဟာသမ္မတ Trump ပြောသလိုအမေရိကန်နိုင်ငံသားတွေရဲ့လက်နက်ပိုင်ဆိုင်ခွင့်ကိုထိခိုက်မှုမရှိဘူးလို့လည်းပြောပါတယ်
တရီလင်္ကာနိုင်ငံတော်ကဘာသာရေးဆိုင်ရာဝတ်ပြုစုတောင်းတဲ့နေရာတွေမှာလုံခြုံရေးတွေထောင်ထဲချပြီးတော့စောင့်ကြနေပါတယ်။မြေတုံးကတောက်ကြနေရာမွတ်စလင်ဘာသာဝင်တွေရဲ့ဝတ်ပြုစုတောင်းတဲ့နေလေဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကပဲခရီးရန်ဖျားကြောင်းနေတဲ့ဟိုတယ်ကြီးတွေကိုအသေးခံပုံခွဲတက်ခတ်ခဲ့လို့လူတွေရာနဲ့ချီသေဆုံးဒဏ်ရသူတွေလည်းရာနဲ့ချီရှိပါတယ်။လူတိုင်းစိတ်ပူနေကြတယ်မွတ်စလင်တွေမကပဲဗုဒ္ဓဘာသာရောခရီးရန်ရောဟိန္ဒူဘာသာဝင်တွေရောလူတွေအကုန်လုံးစိတ်ပူနေကြတယ်လို့မွတ်စလင်မျိုးသားအသက်48နှစ်အရွယ်အဒူလာမိုဟာမက်က AP သတင်းဌာနကိုတောက်ချာနေဝတ်ပြုစုတောင်းသူတွေရှိမှပြောခဲ့ပါတယ်။တင်းရင်းတွင်နေတုန်းကပုံကွက်တက်ခဲ့မှုကသူတို့ရဲ့လက်ချက်ပါလို့ပြောရတဲ့ IS စစ်သွေးကြွအဖွဲ့နဲ့ဆက်ဆက်တဲ့သတိလင်္ကာနိုင်ငံက Islamic စစ်သွေးကြွအဖွဲ့ဝင်တွေကိုအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကအပြင်းထန်ရှာဖွေနေကြပါတယ်။နိုင်ငံရဲ့အရှေ့ပိုင်းခရိုင်ကရှာဖွေစီးနှင်းမှုတစ်ခုတွင်အပြန်အလှန်ပြစ်ခတ်မှုတစ်ခုတောက်ချာနေတုန်းကဖြစ်ခဲ့တယ်လို့သတိလင်္ကာစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ နောက်ထပ်တိုက်ခတ်မှုတွေဆက်ပြီးတော့ဖြစ်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေလို့ဘာသာရေးဝတ်ပြုစုတောင်းတဲ့နေရာတွေနဲ့လူစုလူဝေးတွေကိုရှောင်ကြဖို့သတိထားပြီးတော့နေကြဖို့ဒီမြို့တော်ကိုလံပိုမှာရှိတဲ့အမေရိကန်တာဝန်ကလည်းအကြံပြုထားပါတယ်။တနင်္ဂနွေနေ့ကဘုံခွဲတိုက်ခတ်မှုကိုကြီးကြပ်စီစဉ်သူလို့တနင်္ဂနွေရှိတဲ့ဇဟန်ဟရှင်းဟာရှန်ဂရီလာဟိုတယ်တိုက်ခတ်မှုတွင်သေဆုံးခဲ့တယ်လို့သတင်းတွေကရရှိတာကပြောကြပါတယ်။
ဖြစ်ရစ်ဖြစ်နေတဲ့ယီမန်နိုင်ငံကအာဏာပိုင်တွေကအီသီယိုးပီးယားနိုင်ငံကလူတွေအများစုပါဝင်တဲ့ရွှေပြောင်းအခြေချသူ 2,000 ကျော်ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ကုလသမဂ္ဂရဲ့ရွှေပြောင်းအခြေချသူများဆိုင်ရာအပြည်ပြည်ဆိုင်ရာအဖွဲ့အစည်း IMO ကပြောပါတယ်။ IMO အဖွဲ့ကကလေးငယ်400ကျော်ပါဝင်တဲ့ရွှေပြောင်းအခြေချသူတွေရဲ့အခြေအနေကိုအလွန်ဆေးရုံမိတယ်လို့လည်းပြောပါတယ်။အာဖရိကဥတုဒေသကရွှေပြောင်းအခြေချသူထောင်ပေါင်းများစွာဟာနှစ်တိုင်းချမ်းသာတဲ့ပင်လယ်ကွေ့နိုင်ငံတွေကိုသွားဖို့ခီးတစ်ထောက်အဖြစ်ယီမန်နိုင်ငံကိုနှစ်တိုင်းရောက်လာလေရှိပါတယ်။ဒီရွှေပြောင်းအခြေချသူတွေကယီမန်တောင်ပိုင်းမှာရှိတဲ့ Saudi Arabia နဲ့ UAE နိုင်ငံတို့ထောက်ခံအားပေးတဲ့နိုင်ငံတကာအသိအမှတ်ပြုအစိုးရပိုင်းနဲ့အတွဲမှာထိန်းသိမ်းခံခဲ့ရတာပါခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ไลโดมิเตอร์40กิโลเฮิรตซ์9133ไลโดมิเตอร์51กิโลเฮิรตซ์5805เนี่ยไลแลมิเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနိုင်ငံကသတင်းတွေကိုတရိုက်ထုတ်လွှင့်နေပါတယ်တိုင်းနဲ့ပြည်နယ်အချင်းထောင်9ခုကအချင်းသား9000နီးပါးကိုမနေ့တုန်းကနိုင်ငံတော်သမ္မတအမိတ်နဲ့မြန်မာနိုင်ငံမှာလူငယ်ချမ်းသာခွင့်ပေးလိုက်ပါတယ်ဒါဟာပြီးခဲ့တဲ့မြန်မာနစ်ဆန်တရက်နေ့ကအချင်းသား9000ကျော်ကိုသမရကလွန်ငင်းခွင့်ပေးခဲ့ပြီးအခုအေဘီလာအတွင်းမှာဒုတိယအကြိမ်မြောက်လွန်ငင်းချမ်းသာခွင့်ပေးလာလည်းဖြစ်ပါတယ်အခုတစ်ခေါက်မှလည်းနိုင်ငံရေးအကျဉ်းသားလွန်မြောက်သူကအ ਨੇ ချင်းပဲပါတာပါမကြာခင်မှာတတိယအကြိမ်လွန်ငင်းချမ်းသာခွင့်ထပ်ပေးဖို့ရှိတယ်လို့လည်းအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကဆိုပါတယ်သမရရဲ့လွန်ငင်းချမ်းသာခွင့်နှစ်ခုစလုံးမှာမူရစ်စေဝါအမှုနဲ့ထောင်ချခံထားရသူအများစုပါဝင်တာဖြစ်ပါတယ်နှစ်ဆန်းတရနေတုန်းကလွန်ငင်းချမ်းသာခွင့်ပြီးတဲ့ထဲမှာတော့နိုင်ငံရေးအကျဉ်းသားက2ဦးတည်းပါတာပါမနေ့တုန်းကလွတ်လာတဲ့ထဲမှာနိုင်ငံရေးအကျဉ်းသား3ဦးပါပါတယ်အဲ့3ဦးထဲမှာဒီဇင်ဘာလတုန်းကကချင်ပြည်နယ်အတွင်းဒုက္ခသည်ရေဥဆောင်ဆန္ဒပြခဲ့ကြတဲ့ကိုလွန်ဆောင်နဲ့ကိုဇော်ကျက်တို့လည်းပါဝင်ကြပါတယ
်အင်ကိုအဖြစ်အလုပ်လုပ်မဲ့မြန်မာအလုပ်သမားတွေစင်ကာပူနိုင်ငံကိုဆီလွတ်နေမှုကိုပိတ်ပင်ထားတာကိုမြန်မာနိုင်ငံကရုတ်သိမ်းလိုက်ပြီလို့စင်ကာပူနိုင်ငံထုတ် The Straits Times သတင်းစာကပြောပြပါတယ်မြန်မာ Times သတင်းစာကိုကိုးကားပြီးအလို့သမားတွေအပေါ်မတရားအနိုင်ကျင့်နှိပ်စက်မှုကိုကာကွယ်ဖို့9နှစ်ကြာဒီလိုပိတ်ပင်ထားတာကိုမြန်မာနိုင်ငံဘက်ကအဆုံးသတ်ခဲ့ပြီလို့ပြောပါရတယ်။အင်အခုအလို့သမားတွေကိုစင်ကာပူအပါအဝင်ထိုင်းဟောင်ကောင်နဲ့မကာဝူကိုသွားမှာကိုပိတ်ပင်ထားခဲ့ရကနေအခုစင်ကာပူနိုင်ငံသွားမှာကိုပထမဆုံးအကြိမ်စမ်းသတ်တဲ့အနေနဲ့မြန်မာနိုင်ငံအလို့သမားဝန်ကြီးဌာနကပြန်လည်ခွင့်ပြုပေးခဲ့တယ်လို့မြန်မာပြည်ပအလို့ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ကိုကိုးကားပြီးပြောပါရတယ်။အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူဦးပီတာညွန့်မောင်ကပိတ်ပင်မှုကိုရုတ်သိမ်းပေမဲ့လည်းအင်အကူပြပအလုတ်ကိုင်းနဲ့ပတ်သက်ပြီးစီမင်းစည်းကမ်းတွေနဲ့တင်းနေကြကြထိန်းထုတ်ထားအောင်ဖြစ်တယ်။အရင်ကပိတ်ပင်ထားပေမဲ့လည်းအလုပ်သမားတွေကတရားမဝင်သွားနေစေပါလို့ဆိုပါရယ်
။ခေတ်သစ်ပေါ်လာမှလို့ခေါ်တဲ့တရုတ်ဆိုရရဲ့စီမံချက်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင့်သားမှုမရှိဘူး။တဘောပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်နေတယ်။အခြေခံအဆောက်အဦတည်ဆောက်မှုတွေအတွက်ဗန်နာရေးကိစ္စတွေမှာအကျွေးပြဿနာတွေရှိနေတယ်။ဆက်တဲ့ဝေဖန်မှုတွေရှိနေပါတယ်။ဒီဝေဖန်မှုတွေကိုရင်ဆိုင်ပြီးတော့ပြုပြင်မှုတွေလှောက်ဆောင်သွားဖို့တရုတ်ဆိုရကအချက်ပြပြောဆိုလိုက်ပါတယ်။ခေတ်သစ်ပိုလန်မှာဒုတိယအကြိမ်ညီလာခံကိုတရုတ်နိုင်ငံမြို့တော်ဘေကျင်းမှာကျင်းပနေပြီးတော့အဲ့ဒီမှာပြောခဲ့တဲ့သမ္မတရှီချင်းပင်ရဲ့မင်ခွန်းထဲမှာဒီစီမံကိန်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့အာရှဒေသတွေကလှုပ်ဖော်ကင်ပဲ့နိုင်ငံတွေရဲ့ဝေဖန်မှုတွေကိုတရုတ်ဆိုရအနေနဲ့သတိထားတဲ့အကြောင်းအလုံးဟာပွင့်လင်းမြင်သာမှုရှိတဲ့အကြောင်းအကျဉ်းပြတ်ချစားမှုတွေကိုလည်းလုံးဝလက်မခံတဲ့အကြောင်းသူကပြောခဲ့ပါတယ်။ခြေကန်စာဦးတိဆောက်ရေးလုပ်ငန်းတွေမှာနိုင်ငံကဆန်တော့နေညီဖြစ်အောင်လှုပ်ဖို့ဝေဖန်ပြစ်တင်မှုတွေအတွက်ရေရှည်အကျွေးမတင်ရေးကုညီမဲ့အစီအစဉ်တရက်ကိုတရုတ်ဆိုရကအခုကန့်လန့်မှာဖြစ်တဲ့အကြောင်းသမ္မတရှီကပြောခဲ့ပါတယ်အခုတစ်ခေါက်ညီလာခံမှာပြောခဲ့တဲ့သမ္မတရှီရဲ့မိန့်ခွန်းဟာပထမတစ်ကြိမ်ညီလာခံတုန်းကလည်းမတူပါဘူးအခုညီလာခံမှာခေတ်သစ်ပိုလန်မှာစီမံကိန်းဟာဒီနိုင်ငံတွေတိုက်ကြီးတွေကိုချိတ်ဆက်ပြီးတော့ဘာလုပ်မယ်ဆိုတဲ့ရွယ်ချက်ကိုချမပြဘဲနဲ့ဒီစီမံကိန်းပေါ်ဝေဖန်မှုတွေနဲ့အကျင့်ပြတ်ချက်ဆမှုတွေဒီစီမံကိန်းမှာတရုတ်ကုမ္ပဏီရဲ့လွှမ်းမိုးမှုတွေအကြောင်းကိုပဲသမ္မတရှီချင်းပင်ကအဓိကထားပြောခဲ့ပါတယ်။အခုကျင်းပနေတဲ့ညီလာခံကဒီကနေ့ပဲပြီးဆုံးပါပါ။တရုတ်ထောက်ပံ့နဲ့လုပ်နေတဲ့အခြေခံစာအုပ်ဆိုင်ရာစီမံကိန်းတွေကိုဗန်နာရေးထောက်ပံ့မှုတွေလှုပ်သွားဖို့နိုင်ငံသားနဲ့ပုဂ္ဂလိကဖွဲ့စည်းတွေကိုဒီညီလာခံမှာဖိတ်ကြားခဲ့ပါတယ်။မြန်မာနိုင်ငံက မြန်မာနိုင်ငံရဲ့ကိုစားဒီညလာခံကိုတက်ရောက်နေတဲ့သူကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အဖွဲ့ဖြစ်ပါတယ်ဒေါက်တာဆန်းစုကြည်နဲ့သမ္မတရှီကျင်းပင်တို့ဧပြီလ24ရက်နေ့ကတွေ့ဆုံခဲ့ကြပြီးတော့တရုတ်မြန်မာနိုင်ငံကြားဖွံ့ဖြိုးမှုဆိုင်ရာသဘောတူစာချုပ်တွေကိုလည်းလက်မှတ်ထိုးခဲ့ကြပါတယ
်လွန်ခဲ့တဲ့တစ်နှစ်ကျော်ကဖမ်းဆီးထိန်းသိမ်းထားခဲ့တဲ့မြောက်ကိုရီးယားပိုင်းကြောင်မီးသွေးတွေကိုအင်ဒိုနီးရှားနိုင်ငံကတခြားနိုင်ငံကိုလွှဲပေးလိုက်တာဟာအမေရိကန်နိုင်ငံခေါင်းဆောင်တဲ့နိုင်ငံတကာအတိုက်အဝိုင်းကမြောက်ကိုရီးယားနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုအတွက်စိန်ခေါ်မှုတစ်ခုဖြစ်တယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစားတစ်စောင်းကဆိုပါရယ်မြောက်ကိုရီးယားပိုင်းကြောင်မီးသွေးတင်သင်္ဘောကိုအင်ဒိုနီးရှားနိုင်ငံက2018ခုနှစ်ကဧပြီလကဖမ်းဆီးခဲ့ရပါအင်ဒိုနီးရှားတရားရုံးရဲ့ဆုံးဖြတ်ချက်အရကြောင်မီးသွေးတွေကိုတော့ဗီယက်နမ်ပိုင်းဗီယက်နမ်ကုမ္ပဏီပိုင်းတခြားသင်္ဘောတစ်စင်းပေါ်ကိုပြောင်းတင်ပေးခဲ့ပါရယ်အဲ့ဒီသမောကပနားမအလန်တင်ပြီးနိုင်ငံရေးပြင်ကိုခုံမောင်းတဲ့အခါမလေးရှားရေးပြင်များမလေးရှားအာဏာပိုင်တွေကထပ်မံဖန်ဆီးခဲ့ပါတယ
်ကုကြောင်လနဲ့ကိုရဲမင်းထွန်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းစာမားတွေကိုတင်ဆက်ပေးသွားမယ်အရင်ဆုံးတော့ခစ်တစ်ပိုလန်မှညီလာခံတဲ့တရုတ်အမေရိကန်စီးပွားရေးဆက်ဆံရေးအကြောင်းတင်ဆက်ပေးကြပါတယ်ကမ္ဘာတဝန်းဆက်သွယ်ဖောက်လုံမဲ့ခေတ်သစ်ပိုလန်မှာတိဆောက်ရေးဆွေးနွေးမဲ့ညီလာခံကိုတက်ရောက်ဖို့နိုင်ငံပေါင်း38နိုင်ငံကခေါင်းဆောင်တွေကိုတရုတ်ကဒေသရင်းဘက်ထံမှာဖိတ်ခေါ်ခဲ့ပါတယ်။အခြေခံစောက်အုံတိဆောက်ရေးစီမံချက်တွေအတွက်ဒေါ်လာ1 trillion တန်ပေါင်းတသန်းကျော်သုံးစွဲမဲ့ဒီစီမံချက်မှာနိုင်ငံစုံအတွက်ဖွံ့ဖြိုးရေးစီစဉ်တဲ့အမြောက်အများထည့်သွင်းထားပါတယ်။အမေရိကန်ပြည်အောင်စုကတော့ဒီစီမံချက်တွေဟာတရုတ်နိုင်ငံစီးပွားရေးအကျိုးအတွက်အဓိကသာဖြစ်ပြီးတော့ပါဝင်တဲ့နိုင်ငံတွေအတွက်စီးပွားရေးအခွင့်အလမ်းနည်းသလိုဖွံ့ဖြိုးဆဲနိုင်ငံတွေကျွေးမီပြီးတဲ့အနေအကိုရင်ဆိုင်ရနိုင်မယ်ဆိုပြီးတော့သတိပေးထားပါတယ်။ VO သတင်းတော့ Jesus Man Oni ရဲ့သတင်းလှော်ကိုဦးသိန်းထိုင်ဦးကပြပြပေးပါလိမ့်မယ်ရှင်။
ကပ္ပလန်စီမံကိန်းစီဝေးကိုရောက်လာတဲ့နိုင်ငံတကာခေါင်းဆောင်တွေကိုအခမ်းအနားတွေနဲ့ကြိုဆိုနေတဲ့ပွဲတွေကတရုတ်နိုင်ငံရဲ့ဩဇာကြီးထွားလာတာကိုပြသတဲ့အခမ်းအနားတွေလည်းဖြစ်နေပါလေ။အမြန်ရထားလန်ခိမိစိတ်ကန်းတွေနဲ့အဝေးပြေးလမ်းမကြီးတွေဖောက်လို့ဖို့တရုတ်နိုင်ငံဘက်ကကမ်းလှမ်းထားတာကြောင့်လဲနိုင်ငံအသီးသီးကခေါင်းဆောင်တွေအခုလိုတရုတ်နိုင်ငံကိုရောက်လာကြတာပါ။ Broken Institute တရုတ်ရေးရဌာနညွှန်ကြားရေးမှူးချန်လီကအခုလိုသုံးသပ်ပါလေ
။ In Africa,South America, Middle East, and some European countries, they see it's a great opportunity.
Africa, South America, Shilebane, Urubanang, and Chuga, Daha, Kunyi, Dia, Pishuni, Dago, Chigan, Sound, Pumbion, Lupu, Sabu, Luyaku, Pimini, Jarepa, Daga, Siboy, Pumpu, Muja, Tioga, Usa, Mubramaniago, Jaju, like Dalu, Miamare.
Tioga, Chingwe, John, Nangan, we now saw Juno, Mami, on Tioga, Yakoni, Resubi, American Piran Zuga, three bay Tavare.ပိုလမာအီခေါ်ကပလန်စီမံကိန်းကဖွံ့ဖြိုးဆဲနိုင်ငံအများအပြားကိုယထာလန်းတွေစိတ်ကန်းတွေစောင့်နေအောင်တရုတ်ကစပြီးတော့ချင်းခွင်နဲ့မတည်ပေးမှာပါတရုတ်ရဲ့ချင်းခွင်ကိုပြန်ဆက်ဖို့အခက်အခဲတွေရှိလာနိုင်တယ်လို့ဒီစီမံကိန်းကပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးသတိပေးချက်တွေထွက်ပေါ်နေပါတယ် American Enterprise Institute ကဆက်ခေါ်ပါကအခုလိုပြောပါတယ်
Some of the recipient countries are worried that the funding is actually helping Chinese companies more than their own companies. ကမ္ဘာ့လက္ခဏာနိုင်ငံ
တချို့ကဒါဟာတကယ်တမ်းသူတို့ကုမ္ပဏီတွေအကျိုးထက်တရုတ်ကုမ္ပဏီတွေအကျိုးအတွက်ပဲဖြစ်မယ်ဆိုပြီးစိုးရင်ကြပါတယ်။လက်ပေးလက်ယူမှုတွေနဲ့သဘာဝဝန်းကျင်ကိုထိခိုက်အောင်တွန်းပို့သလိုဖြစ်မယ်ဆိုပြီးတော့စိုးရင်ကြတော့လက်မခံဘူးဆိုပြီးပြောင်းညင်းတာတွေကျွန်တော်တို့စတွေ့လာပါတယ်
။ဒီလိုသတိပေးချက်တွေကြားဒီနှစ်စမ်းမှာတရုတ်ဘက်ကပြန်ပြီးညှိနှိုင်းလျှော့ပေါက်ပေးတာတွေရှိလာပါတယ်။တချို့စီမံချက်တွေအတွက်ကုန်ကြစိတ်တွေလျှော့ချပေးတာတဘောပဝင်းချင်းကာကွယ်ရေးအတွက်ဂရီပေးတာနောက်ဂျပန်လိုတခြားပါဝင်လာမဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးတွေဖြစ်ပါတယ်။ကပတ်လန်းနဲ့ပတ်သက်ပြီးကမ္ဘာလုံးဆိုင်ရာနိုင်ငံတကာသုတေသနအဖွဲ့ဥက္ကဋ္ဌချန်ချွန်ဖန်ကအခုလိုပြောပါတယ
်။我觉得就是说没有存在这个问题只能给他们带来这个重大的帮助
ဒီကိစ္စမှာပြဿနာတစ်စုံတစ်ရာရှိတယ်လို့တော့ကျွန်တော်မထင်ပါဘူး။ကပတ်လန်းစီမံကိန်းကအကူအညီတွေအများကြီးရပြီးဖွံ့ဖြိုးရေးအတွက်ပဲဖြစ်လာမှာပ
ါအခုအချိန်မှာတော့အာရှဥရောပနဲ့အာဖရိကကိုဆက်သွယ်မဲ့ကမ္ဘာလန်စီမံကိန်းဟာနိုင်ငံအများအာယုံဆက်ပြီးတော့စိတ်ဝင်စားတာကိုခံနေရပါတယ်အနောက်နိုင်ငံတွေကန့်ကွက်တဲ့ဂျာကာပဲအီတလီဟာဒီစီမံကိန်းမှာပါဝင်လာတဲ့ဥရောပနိုင်ငံတွေထဲကပထမဆုံးနိုင်ငံဖြစ်ပါတယ်နောက်ထပ်ဆွစ်ဇာလန်နိုင်ငံလည်းအလားတူပါဝင်လာတဲ့အတွက်နောက်ထပ်ကမ္ဘာလန်စီမံကိန်းထဲမှာပါဝင်လာမဲ့နိုင်ငံတွေထပ်ပြီးများလာမယ်လို့တရုတ်နိုင်ငံကမျောလင့်ထားကြပါခင်ဗျာ
ဥဒိန်ထိုင်ကိုတင်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့မြန်မာနိုင်ငံကို ISS သွေးကြွအဖွဲ့ဝင်မယ်ဆိုတဲ့သတင်းပေါ်မှာကြိုတင်ကာကွယ်ရေးအခြေအနေကိုတင်ဆက်ပေးကြပါမယ် ISC ဒေါ်အဖွဲ့ဟာမလေးရှားကိုကြားစခန့်ထားပြီးတော့မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုဝင်ရောက်ဖို့ပြင်ဆင်နေတဲ့အကြောင်းမလေးရှားရဲချုပ်ကအခုရက်ပိုင်းမှာပဲပြောသွားပါတယ်။2012ခုနှစ်နောက်ပိုင်းကစပြီးတော့မြန်မာနိုင်ငံဟာအကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်တစ်ခုဖြစ်လာနေတဲ့အကြောင်းနဲ့အကြမ်းဖက်မှုကာကွယ်ကိစ္စတွေကိုလည်းလှုပ်ဆောင်နေတဲ့အကြောင်းမြန်မာဆိုရပြောခွင့်ရဥစော်ထေးကတင်းတောက်တွေကိုမနေ့တုန်းကပြောခဲ့ပါတယ်။ပြည်စုံကိုတော့ကုကြောင်းလင်းကပြပြပေးမှာပါပါ။
အရှေ့လေပိုင်းဒေသမှာအရေးနိုင်နေတဲ့ IS သွေးကြွအဖွဲ့တွေဟာအရှေ့တောင်အာရှဒေသကိုထိုးဖောက်ဖို့ပြင်ဆင်မှုတွေလုပ်လာနေပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းနဲ့မြန်မာနိုင်ငံကရခိုင်ပြည်နယ်တွေကိုဝင်ရောက်ဖို့မလေးရှားနိုင်ငံရှဘတ်ပြည်နယ်ကထော်ဦးနဲ့စန်တဂန်မြို့တွေကိုကြားစခန်းနေရာအသစ်ဖြစ်ရွေးချယ်ထားတဲ့အကြောင်းမလေးရှားရဲချုပ်မိုဟာမက်ဖူဇီကကြာသပတေးနေ့တုန်းကပဲပြောထားပါတယ်။ရခိုင်ပြည်နယ်အရေးကြောင့်မြန်မာနိုင်ငံဟာကျမ်းဖက်သမားတွေရဲ့ပြစ်မှတ်တစ်ခုဖြစ်လာနေတာသိကြတဲ့အကြောင်းမြန်မာအစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကသတင်းသမားတွေကိုမနေ့တုန်းကပြောပါတယ
်မြန်မာနိုင်ငံကကျွန်တော်ရခိုင်ပြည်နယ်မြောက်ပိုင်းကိုအကြောင်းပြုပြီးတော့အကျမ်းဖက်တွေရဲ့အာရုံစိုက်မှုကတော်တော်လေးမြင့်မားလာတယ်2012နှစ်နောက်ပိုင်းကစပြီးတော့မြန်မာနိုင်ငံကဖြစ်လာတယ်ဒီအကျမ်းဖက်နေနေနဲ့ပတ်သက်တဲ့အာဆီယံနိုင်ငံတွေမှာရှိတဲ့မိတ်ဆွေနိုင်ငံတွေရှိပါတယ်သူတို့ကကျွန်တော်တို့ကိုလည်းအမြဲတမ်းသတင်းချက်လက်တွေပေးပါတယ်နောက်ပြည်ထောင်ရေးတပ်ဖွဲ့ပေါ်အထူးသဖြင့်အကျမ်းဖက် network တွေမှာအဆောင်အောင်တွေပြောတဲ့ဇာတ်ကားတွေပေါ့နော်ဒီပေါ်မှာလည်းသူတို့ကဟိုသတင်းချက်လက်တွေယူပါတယ်နောက်သူတို့ဖန်စီရမိတဲ့အကျမ်းဖက်ဆဲတွေရှိတယ်ဒီဆဲတွေကနေဖော်ထုတ်တာတွေယူပါတယ်အင်ဒိုနီးရှားဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကိုအချိန်ပိုင်းများစွာကျွန်တော်သတိပေးထားတာတွေရှိပါတယ်အင်ဒိုနီးရှားမှာလည်းဒီအကျမ်းဖက်တိုက်ပွဲတွေကိုဦးစားပေးဖို့သူတို့ဆောင်ရွက်နေတာဖြစ်တယ်အခုဟိုမလေးရှားကထုတ်ဖော်ပြောကြားလာတာလည်းဒီသတိလင်က IS နဲ့ပတ်သက်ပြီးဆက်ဆက်ပြီးတော့ပြောလာတာတွေရှိတာပေါ့နော်မြန်မာနိုင်ငံကတော့အကျမ်းဖက်တွေရဲ့ပြစ်မှတ်ကတော့ဖြစ်နေတာကြားပြီပေါ့နော်ကြားပြီမဲ့လို့ကျွန်တော်တို့ကတော့ National Security ကအကျံဖက်တိုက်ပြေးကြီးကတော့ကျွန်တော်ဥပဒေလေးပြဋ္ဌာန်းထားရတယ်လုံတင်းထုတ်လိုက်တဲ့အပိုင်းတွေလည်းလုံနေတယ
်အကျံဖက်ဝါရတိုက်ပြေးကြီးနဲ့ကြိုတင်ကာကွယ်မှုတွေကိုလည်းမြန်မာအာဏာပိုင်တွေဘက်ကလှုပ်ဆောင်နေတဲ့အကြောင်းဥစော်ထဲကဆက်ပြီးတော့ပြောပါတယ
်တင်ကနေပြီးတော့ဝင်လာတဲ့အကျံဖက်သမားတွေကဒီပြည်တွင်းမှာရှိတဲ့အစွန်းရောက်တွေနဲ့ချိတ်ဆက်ပြီးတော့လှုပ်ရှားတဲ့သဘောပေါ့သတိလင်ကဖြစ်စဉ်ကိုကြည့်လိုက်ရင်လည်းအလားတူပဲဖြစ်ပါတယ်အကျံဖက်တိုက်ကဲမှုတွေဖြစ်ပွားသွားတဲ့နိုင်ငံတွေကိုပြန်ကြည့်လိုက်ရင် Homegrown Terrorism ဆိုတဲ့သဘောတွေ့ပါလိမ့်မယ်သူတို့ကိုအစွန်းရောက်စိတ်ပေါ့နော်ဒီလိုမျိုးအကျန်းဖက်လောက်ရတဲ့လှုပ်ဆောင်လာအောင်တွန်းအားပေးတဲ့ခါတွေနောက်လိုအပ်တဲ့နှိပညာပိုင်းဆိုင်ရာအစသည်ဖြင့်ထောက်ကူတွေပေးတဲ့ခါမှာပြည်တွင်းကလူတွေနဲ့ချိတ်ဆက်ပြီးဒီကလှုပ်တော့တာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကပြည်တွင်းကိုအထူးဦးစားပေးရပါတယ်အလားတူပဲတစ်ချိန်တည်းမှာပဲပြင်ပကနေချိတ်ဆက်ပြီးတော့ပြောဆိုဆက်သွယ်နေတဲ့အားနဲ့ပတ်သက်လို့လည်းကျွန်တော်မပြတ်စောင့်ကြည့်ပါတယ်ဒီစောင့်ကြည့်မှုတွေလုပ်တော့လို့ကျွန်တော်တို့တခြားမိတ်ဆွေနိုင်ငံတွေကနေပြီးတော့ဟိုသူ့နိုင်ငံမှာအကျန်းဖက်သမားပေါ့နော်လို့လှုပ်ဆောင်မှုကြိုးပမ်းတဲ့လူတွေဖမ်းမိတဲ့အခါမှာစစ်ကြောချက်တွေကထွက်လာတဲ့သတင်းချက်တလေးတွေရပါတယ်။ဒီအကျန်းဖက်အန်ရဲ့ဟိုကြိုတင်ကာကွယ်ရေးပေါ့နော်။ဒါကိုတော့ကျွန်တော်တို့အထူးအစားပေးပြီးလုပ်ပါတယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီတွင်းမှာရှိတယ်ပေါ့နော်။ဟိုအစွန်းရောက်အကျန်းဖက်လူစိတ်အဲ့ဒါလေးနေပါတော့အောင်လဲကျွန်တော်တို့လုပ်နေပါတယ်။အစွန်းရောက်စိတ်ဒီအကျန်းဖက်လူစိတ်ကဘာအောင်မွေးလဲဆိုတော့အထူးသဖြင့်ငယ်ရွယ်တဲ့လူငယ်တွေမှာဖြစ်လေဖြစ်တာရှိပါတယ်။အဲ့တော့ကျွန်တော်တို့စာသင်ကျောင်းတွေမှာလည်းငင်းကြိုးရေးပေါ့နော်ဒုနယ်ဒုပူးအောင်ဆောင်ရေးဒါမျိုးလေးတွေတိုးမြင့်ပြီးလုပ်နေတာရှိပါတယ်ဒီပြည်ပခါဖြစ်ခဲ့တဲ့နေရာတွေကိုခွင့်ကောင်းယူပြီးတော့အကြံဖက်တွေကတော့သူတို့ကတော့အများတစေလုပ်နေတာရှိပါတယ်အဲ့ပုံမှာကျွန်တော်တို့ကဘယ်လောက်ထိအဆုံးရောက်လို့စိတ်အကြံဖက်လို့စိတ်ရှော့ချနိုင်မလဲဆိုတာ community ရဲ့အားလဲလိုပါတယ်အထူးသဖြင့်ကျွန်တော်တို့ CSO ရှိတယ်နောက်လူမျိုးရေးတင်ဖော်တွေရှိတယ်လူငယ်ဖွဲ့စည်းတွေရှိတယ်အဲဒါရင်လည်းကျွန်တော်တို့ကဒီပြိပခါကိုအကြောင်းပြုပြီးတော့တွေးထိုးလာတဲ့အစွန်းရောက်တိုးွားလာမယ့်အရေးပေါ့နော်ဒါတွေကိုဖြည်းဖြည်းချင်းတားသွားမှာဖြစ်တယ
်မြန်မာနိုင်ငံမှာလူမျိုးပါတာကွဲပြားမှုတွေလည်းများပြားလာကြောင်းရင်းနှုံးကလည်းမတူကွဲပြားမှုတွေအကြားပြိပခါတွေရှိခဲ့ပါတယ်အခုလက်တော်မှာလည်းရခိုင်ပြည်နယ်အတွင်းကရိုဟင်ညာမွတ်စလင်ပြိပခါနဲ့ပတ်သက်ပြီးဗုဒ္ဓဘာသာဝင်တချို့ရဲ့ပြင်းထန်တဲ့ကန့်ကွက်မှုတွေလည်းရှိနေပါတယ်တတိယနိုင်ငံမှာမကြာခင်ရပိုင်းတွင်းကဖြစ်ပွားခဲ့တဲ့အသေးခံဘုံခွဲတိုက်ခတ်မှုတွေဟာသူတို့ရဲ့လက်ချက်ပါလို့ IS သွေးကြွအဖွဲ့ကပြောထားပါတယ်လူတွေရာနဲ့ချီပြီးတော့တည်ဆုံးရတဲ့သီရိလင်္ကာကတိုက်ခိုက်မှုတွေကြောင့်အာရှနိုင်ငံတွေအတွင်းလုံခြုံရေးအရအထူးသတိထားစရာတွေဖြစ်လာနေပါတယ်။ဒီလိုချိန်မှာပဲဖိလစ်ပိုင်နိုင်ငံတောင်ပိုင်းနဲ့ရခိုင်ပြည်နယ်ကိုဝင်ရောက်ဖို့ IS သွေးကြွအဖွဲ့ကစီစဉ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာကြောင့်ပြဿနာတွေများနေတဲ့မြန်မာနိုင်ငံအတွင်းမှာနောက်ထပ်ပြဿနာအစ်တရက်ထပ်ပြီးတော့တိုးလာမှာကိုစိုးရိမ်မှုတွေလည်းရှိလာနေတာပါ။
ကိုကြောင်လင်းတက်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ရိုဟင်ဂျာတွေနေရပြန်နိုင်ရေးအင်မတန်နှေးကွေးနေတဲ့အကြောင်းသတိပေးထားတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကန်တပ်ဖွဲ့တွေကြားလက်တလောတိုက်ပွဲတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာဆွေးနွေးတဲ့ကုလသမဂ္ဂအေဂျင်စီတွေကြားမှာသဘောတူညီချက်လုပ်ငန်းစဉ်တွေအကောင့်တွေဖော်နိုင်ရေးအလွန်အင်မတန်နှေးကွေးနေတဲ့အကြောင်း ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကမနေ့တုန်းကသတိပေးပြောဆိုလိုက်ပါတယ်။ကမ္ဘာအကြီးဆုံးဒုက္ခသည်ပြဿနာအဖြစ်ဆက်ပြီးတော့ရှိနေတဲ့ရိုဟင်ဂျာအကြက်တဲဖြစ်ရှင်ရေးဘင်္ဂလားဒေ့ရှ်ဆိုရနဲ့တွေ့ဆုံဆွေးနွေးဖို့နဲ့ဒုက္ခသည်စခန်းနောက်ဆုံးအခြေအနေတွေကိုကြည့်ရှုဖို့ကုလသမဂ္ဂအေဂျင်စီအကြီးအကဲတွေကဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်နေပါတယ်။ပြည်စုံကိုမတ်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားမှာရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းလောက်ရှိနေတဲ့ဒုက္ခသည်စခန်းတွေကိုတောက်ကြနီကတွားရောက်ကြည့်ရှုခဲ့တဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီ IOM နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့အကြီးကဲအန်တိုနီယိုဗစ်တိုရီယိုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်မတ်လိုကော့ခ်တို့ကသူတို့ခီးစင်နဲ့ပတ်သက်လို့မနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါရိုဟင်ဂျာအကြက်တဲဖြည့်ရှင်ရေးမှာဘင်္ဂလားဒေ့ရှ်အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိနေပေမဲ့ဒီပြဿနာကိုဖြည့်ရှင်ရေးဟာမြန်မာအပေါ်မှာအဓိကမူတည်နေကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် It is very clear that the solution we should continue to repeat it lies
ဒီကအလွန်ရှင်းနေပါတယ်ကျွန်တော်တို့ဒါကိုပဲထပ်ပြီးဆက်ပြီးပြောရမှာပါအဲ့ဒါကတော့မြန်မာအပေါ်မူတည်နေတယ်ဆိုတာပါပဲဒီဒုက္ခသည်တွေရောက်လာတာကလည်းအဲ့ဒီကပါပဲဖြည့်ရှင်းဖို့လိုအပ်နေတဲ့အခြေခံအကြောင်းတရားမျိုးစုံကြောင့်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရင်ပြန်ရေးမှာသူတို့ပြောတဲ့အတိုင်းဆန္ဒအလျောက်လွတ်လွတ်လပ်လပ်သတင်းအချက်အလက်ပေါ်မူတည်ရွေးချယ်ခွင့်ရဖို့သူတို့မှာယုံကြည်မှုအပြည့်ရှိဖို့လိုပါတယ
်။ဒါအပြင်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကြားလက်တလောတိုက်ပွဲတွေဖြစ်နေတာကြောင့်ဖျက်ဆီးခံရတဲ့ရိုဟင်ဂျာရွာပေါင်း1000ကိုတွားရောက်ကြည့်ရှုအကဲဖြတ်မဲ့ကုလသမဂ္ဂရဲ့အစီအစဉ်တွေနှောင့်နှေးကြမ်းကြာနေရကြောင်းလည်းဖိလစ်ပိုဂရန်ဒီကပြောပါတယ
်။ We had agreed to make a
ဒုက္ခသည်တွေရဲ့နေရရင်ရွာပေါင်း1000လောက်ကိုအကဲဖြတ်ကြည့်ရှုဖို့မြန်မာအစိုးရနဲ့ကျွန်တော်တို့သဘောတူညီချက်ရခဲ့ပါပြီ။ဒါပေမဲ့လို့ဒီသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့အလွန်အမတန်နှေးကွေးနေပါလေအထူးသဖြင့်လွန်ခဲ့တဲ့3-4လလောက်ကစပြီးတော့အတော်လေးကိုနှေးသွားပါတယ်။မကြောက်လဲဆိုတော့အေးအေးရခိုင်လက်နက်ကန်အဖွဲ့နဲ့မြန်မာအစိုးရတပ်ကြားမှာတိုက်ပွဲတွေဖြစ်နေတာကြောင့်ပါ
ကုလသမဂ္ဂအနေနဲ့အဲ့ဒီရွာပေါင်း1000ကိုတွားရောက်ကြည့်ရှုဖို့အစဉ်သင့်ဆောင်ဆိုင်နေကြောင်းနဲ့အခုချိန်ထိရွာပေါင်း100ကိုပဲအကဲဖြတ်ခွင့်ရခဲ့ကြောင်းဖိလစ်ပိုဂရန်ဒီကပြောပါရယ်ကုလသမဂ္ဂရဲ့အကဲဖြတ်ချက်အရဆိုရင်လေအဲ့ဒီရွာပေါင်း100မှာအခြေခံအဆောက်အုံတွေနဲ့လွတ်လပ်စွာတွားလာခွင့်တွေကိုအထူးကန့်သတ်ထားတာတွေ့ရတယ်လို့သူကပြောပါရယ်ဒီလိုကန့်သတ်မှုတွေရှိနေပေမဲ့လေကုလသမဂ္ဂအနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့ဖိလစ်ပိုဂရန်ဒီကပြောပါရယ်ဒါအပြင်လွတ်လပ်စွာတွားလာခြင်းဟာဒုက္ခသည်တွေနေရပြန်ရေးမှာအဓိကအရေးကြီးဆုံးအချက်တစ်ခုဖြစ်နေတယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုခဲ့ပါတယ်။အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်မတ်လိုကော့ခ်ကလည်းနိုင်ငံတကာအတိုင်းဝိုင်းနေနဲ့ဒုက္ခသည်ပေါင်းတသန်းအတွက်အရေးတကြီးလိုအပ်ချက်တွေကိုဆက်လက်ပြီးဝိုင်းဝန်းပံ့ပိုးကူညီကြဖို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ Now the United Nations this year has an appeal where seeking to raise nearly $1 billion.
ဒီနှစ်အတွက်ကုလသမဂ္ဂအနေနဲ့မြစ်တက်ရက်ခံချက်ကတော့ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အကြက်အတဲတွေဖြည့်ရှင်းကူညီရေးရမုံငွေ American Dollar 1 billion ဒီပါတိုးမြင့်ရှာဖွေမှာဖြစ်ပါတယ်။ဒီရမုံငွေဟာဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အတွက်လည်းပါဝင်မှာဖြစ်ပါတယ်။လူရေပေါင်း1.2 billion အတွက်အကူအညီပေးနိုင်ဖို့ရည်ရထားပြီးအဲ့ဒီထဲမှာရိုဟင်ဂျာဒုက္ခသည်9,000အပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံသား3,000အတွက်လည်းပါမှာဖြစ်ပါတယ
်။ဂျာတာပရီနစ်ကမြို့တော်ဓာကာမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာအပါအဝင်နိုင်ငံခြားရေးဝန်ကြီးဒေါက်တာ AK Abdul Momen နဲ့ကုလသမဂ္ဂထိပ်တန်းခေါင်းဆောင်တွေတွေ့ဆုံရမှာလဲရိုဟင်ဂျာဒုက္ခသည်တန်းနဲ့ချီလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့နောက်ထပ်ကူညီပံ့ပိုးနိုင်မယ့်လမ်းကြောင်းတွေဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကတော့ရိုဟင်ဂျာဒုက္ခသည်တွေတိတ်ခါရှိရှိနေရပြန်နိုင်အောင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရကိုဖိအားပေးဖို့လိုကြောင်းပြောကြားခဲ့ပါတယ်။2019ခုနှစ်ဩဂုတ်လမှာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးစခန်းတွေကိုဝေရောက်တိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကိုပြန်လည်နှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းရေးကြောင့်ရိုဟင်ဂျာ9,000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကိုကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကလူမျိုးတုံးတက်ဖြတ်မှုမြောက်ကြောင်းသတ်မှတ်ပြထန်းခဲ့ပါတယ်။မြန်မာအစိုးရကတော့ဒီဆွဆွဲချက်ကိုလက်မခံဘဲတံပြန်နှိမ်နင်းတဲ့စစ်ဆင်ရေးတာဖြစ်တယ်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်မခံကြောင်းတုံ့ပြန်ထားပါတယ်ရှင်။
မန်ဂျန်တင်ဆက်ပေးကြတာဖြစ်ပါတယ်ခုတစ်ခါမှာတော့အမေရိကန်ပြည်အောင်စုကိုရောက်လာတဲ့မြန်မာလူငယ်ဖွဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံတကာစီစဉ်တစ်ခုဖြစ်တဲ့မြန်မာ Youth Leadership Program MYLP ဟာမြန်မာလူ့ဖွဲ့စည်းတွင်းကလူငယ်တွေရဲ့ခေါင်းဆောင်မှုအခန်းကဏ္ဍကိုမြင့်တင်ပေးရာရောက်တာကြောင့်မြန်မာလူငယ်တွေအတွက်တကယ်ကိုအကျိုးရှိစေခဲ့တယ်ဆိုပြီးတော့ MYLP စီစဉ်အရအိန္ဒိယနာတက္ကသိုလ်နဲ့တခြားပြည်နယ်တွေမှာပါလေ့လာခွင့်ရခဲ့တဲ့မြန်မာလူငယ်တွေက VOA ရုံးချုပ်ကိုလာလည်စင်မှာပြောသွားပါတယ်အစီအစဉ်ပြီးဆုံးပြီးတော့မြန်မာနိုင်ငံကိုပြန်ခင်နောက်ဆုံးနေ့မှာသူတို့အဲ့လိုပြောသွားတာပါကိုညဝဲအောင်ကတင်ဆက်ထားပါတယ်ရှင
်။ MYLP မြန်မာလူငယ်ခေါင်းဆောင်မှုအစည်းအဝေးအရ2019ခုအတွက်အမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ရသူအယောက်20ရှိတာပါ။အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကမြန်မာလူငယ်တွေအတွက်စီစဉ်လှုပ်ဆောင်တဲ့အဲ့ဒီအစည်းအဝေးဟာအခုဆိုရင်6ကြိမ်မြောက်ရှိသွားပြီဖြစ်ပါတယ်။သတင်းသုံးပတ်ကြာတဲ့ MYLP အစည်းအဝေးဟာမြန်မာလူအဖွဲ့အစည်းအတွက်အကျိုးရှိစေမယ်လို့ရန်ကုန် Pre-Colleges Program ရဲ့ကျောင်းသူမတ်နွေမွန်မွန်အိမ်ကပြောပါတယ်။
ဒီမှာညီမတို့ကိုယ်တိုင် non-profit organization တွေကိုတွားရတယ် project based learning ကျောင်းတွေကိုတွားရတယ်ဒါပေမဲ့အဓိကကတော့တို့ကဒီကိုလှုပ်ချင်တဲ့ community ကဘာတကယ်လိုအပ်နေရလဲတို့လိုနေတဲ့ဟာတွေအကုန်လုံးအရင် research လုပ်တယ် survey တွေကောက်တယ်ပြီးတော့မှ impact ဖြစ်စေမယ့်ဟာကိုပြန်လုပ်တာပေါ့အဲ့တော့အဓိကရလိုက်တာကတော့ကိုကအကယ်၍ကိုနိုင်ငံမှာတခုခုလှုပ်တော့မယ်ဆိုရင်ရှီပြီးသားတွေကိုထပ်တဲလဲလှုပ်မနေတော့ဘဲနဲ့ဒီ community ပေါ့ကိုပတ်ဝန်းကျင်ဘာတကယ်လိုအပ်နေရလဲငါလို့လိုအပ်တာတွေအတွက်ဆိုဘလို survey တွေကောက်ရမယ်ဘလို research လုပ်ရမယ်အဲ့ဒါတွေပြီးတော့မှတကယ် project ကိုစနစ်တကျ project timeline ဆွဲတာအဆင်ပြေစေရဆွဲဟာရလိုက်တယ်ရှင်ကျမတို့အကောင်လုံးက follow on project လိုမျိုးတွေလုပ်ရတယ်အပြန်ကြိုင်ညီမဆိုရင်ဒီအမျိုးသမီးတွေရဲ့ကျန်းမာရေးပေါ့ sexual health education အကြောင်းတွေကိုပြန်လုပ်ဖို့ရှိရယ
်မန္တလေး degree college ကျောင်းသားကိုဖြိုးတက်နိုင်ကတော့ MYLP အစီအစဉ်ကရလာတဲ့အတွေ့အမြင်တွေကိုလက်တွေ့ပြန်အသုံးချလိုသူပ
ါဒီသုံးဘက်ကြာလေးလာခဲ့တဲ့ဒီ project လုပ်နည်းတွေအဲဒီ leadership skill တွေပေါ့နော်အားတွေကိုအဲ organization တွေမှာ community တွေမှာကျွန်တော်တို့သွားပြီးတော့ sharing လုပ်လို့ရပါတယ်ခင်ဗျကျွန်တော်ကဤပညာသမားဆိုတော့ဘယ်လိုမျိုးကျောင်းမှာကျွန်တော်ID class လေးဖွင့်နေတယ် ID class လေးဖွင့်ပြီးတော့ဘယ်သူမဆိုကျွန်တော်ကျောင်းမှာပါနော်လာပြီးကျွန်တော် ID class လေးမှာဆွေးနွေးရပါတယ်အထူးသဖြင့် digital security ဒီဘက်ကိုကျွန်တော်ပို့ပြီးတော့ sharing လုပ်ချင်ပါတယ
်ရန်ကုန်တက္ကသိုလ်ကျောင်းသူမတ်စုမွန်လှိုင်ကတော့ MYLP အစီအစဉ်အရလေ့လာပြီးမှမြန်မာနိုင်ငံကလူအဖွဲ့အစည်းအတွင်းလူငယ်တွေအပေါ်အလေးထားဖိမမှုတွေပို့ပြီးလိုအပ်လိမ့်မယ်လို့သုံးသပ်သူဖြစ်ပါတယ်
ညီမတွေမနေတော့ကတော့ပြေခဲ့တော့ကတော့လူငယ်ပေါ်ရန်ကိုဥစားပြီးနေပြီလို့ထင်ခဲ့ရပါတော့။ဒါပေမဲ့ဒီရောက်လာတဲ့အချိန်မှာကျတော့ဒီမှာတော့တော့ဥစားမပေးဘူးလို့ထင်နေပါတော့။ဒီမှာကျတော့ညီကအကြောင်းသားရေ University Students လို့ပြောတဲ့ညီမကအရင်ကကြိုးလို့ကြရပါတော့။ဟိုမိခွန်းနေမိလို့ရှင်လဲတတ်တတ်ကြွနေဖြေပေးကြရတယ်။နေရာလဲပေးကြရပါတော့။ဟိုမှာကျတော့ဒါကလေးတွေဆိုပြီးနည်းနည်းလေးတော့နှိမ်ထားတာတော့တွေ့ရတယ်ပေါ့နော်။အဲအဲ့တော့ဒီထက်ပို့ပြီးညီမနိုင်ငံမှာလဲလူငယ်တွေပို့ပြီးတော့ဟိုအားပေးလာမယ်ပို့ပြီးတော့ကူညီပေးမယ်လို့မျှော်လင့်ပါတယ်။
American ရဲ့ MYLP အစီအစဉ်ဟာရေရှည်လူ့ဘဝတစ်လျှောက်လုံးအတွက်ပါအသုံးဝင်လိမ့်မယ်လို့မကွေးစစ်တပ်ကသူဒုတိယနှစ်ကျောင်းသားကိုအောင်သူရာမင်းကဆိုပါတယ
်ကျွန်တော်တို့ကမြန်မာပြည်မှာရှိတဲ့အခါမှာကျွန်တော်တို့က leadership training center ဒီကတစ်ခါမှဟိုတက်ရောက်ခဲ့တာအခွင့်အလမ်းမရှိခဲ့ဘူးအဲ့ဆိုတော့ကျွန်တော်တို့ကမူရပါဗီဇာပါလာတဲ့ခေါင်းဆောင်မှုစွမ်းရည်ကိုပဲအသုံးချပြီးတော့ကိုတက်စွမ်းသမျှပေါ့နော်ညံစွမ်းရှိသမျှကိုစွမ်းရှိသမျှစူးစမ်းကြရတယ်အဲ့ဆိုတော့ဒီရောက်လာတော့ကျွန်တော်လေ့လာမိလိုက်တာသူတို့ကဥမာproject တခုလုပ်တော့မယ်ဆိုရင် community ကိုအရင်ဆုံးကြည့် community ကဘာလို့တလဲပြီးတော့သူတို့ဘယ်လိုလူမျိုးလောက်ရမလဲပြီးတော့ community က voice တွေကိုဘယ်လိုမျိုး collect လုပ်ရမလဲပြီးတော့ community ကို impact ကိုဘယ်လိုမျိုးတာရှည်ခံအောင်လုပ်မလဲဒါတွေကိုအရင်သူတို့ဦးစားပေးတော့ကျွန်တော်တွေးရတယ်အဲ့ဆိုကျွန်တော်ဟိုပြန်သွားရင်ကျွန်တော်အသင်းကိုဒါတွေအများကြီး import လုပ်နိုင်မယ်ပြီးတော့ဒါကျွန်တော်ចောင်းသားဘွားမှာရင်ဒီကိစ္စပြီးသွားမှာမဟုတ်ဘူးပေါ့ကျွန်တော်တို့ဒီ program အတွေ့အကြုံတွေယူသွားပြီးတော့ကျွန်တော်တို့ဘဝတစ်လျှောက်လုံးကျွန်တော်ဆိုရင်လေဒါကျွန်တော်ဆရာဝန်ကောင်းတစ်ယောက်ဖြစ်အောင်အလုပ်လုပ်တဲ့အခါမှာစေယုံမာရောသူနာပြုတ်တွေလူနာတွေနောက်ကိုနဲ့လက်တွဲပေါ်လက်တွဲဖက်တွေကိုခေါင်းဆောင်ကောင်တရားအနေနဲ့ဘယ်လိုမျိုးဥဆောင်မလဲဒါမျိုးတွေအများကြီးသင်ယူမိပါတယ်ခင်ဗ
ျ MYLP အစီအစဉ်အရအမေရိကန်မှာလာရောက်လေ့လာခွင့်ရနိုင်ဖို့ရန်ကုန်အမေရိကန်တန်ယုံမှာရှောက်လွှာတင်ဝင်ရောက်ရှင်ပြန်ရတာဖြစ်ပြီး2019ခုနှစ်အတွက်ပညာရေးနယ်ပယ်အသီးသီးကအသက်16နှစ်ကနေ19နှစ်ကြားလူငယ်300ကျော်400နီးပါးဝင်ရောက်ရှင်ပြန်ခဲ့ပြီးအဲ့ဒီတွေကမှနောက်ဆုံးလူငယ်20ကိုစကားတင်ရွေးချယ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကုညံဝဲအောင်တက်ဆက်ပေးထားတာဖြစ်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အသံလွှင့်စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News စာမျက်နှာမှာထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနက်ခင်းမှာတော်တာရှင်များရှင်ဗီအိုမြန်မာပိုင်းစီစဉ်နေကိုလိုင်းဒိုမီတာ24 40နဲ့51အပြင်လိုင်းလက်မီတာ190တို့ကနေလေတိုင်းထုတ်လွှင့်ပေးနေပါလေဒီနေ့မနေ့ပိုင်း9နာရီထိထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော
့အလင်းရောင်ရဲ့နှုတ်နဲ့ကသွားလို့ရှိရင်အဲ့ဒီကိုရောက်ဖို့အတွက်နှစ်တန်းပေါင်း45တန်းကြာမှာပါဘလောက်ဝေးလဲဆိုလို့ရှိရင်ကျွန်တော်တို့နေဆက်ကြဝလာထဲမှာမဟုတ်ပါဘူး
Black hole အကြောင်းကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါအပြင်အပတ်စဉ်စီစဉ်နေဖြစ်တဲ့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာအမေရိကန်သို့ EDM သင်ကန်းစာအမျိုးသမီးကဏ္ဍစာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံကဖက်ဆက်အာမခန်ဈေးကွက်ထဲဝင်လာတဲ့ဂျပန်အာမခန်လုပ်ငန်းတွေဆိုတဲ့ခေါင်းစဉ်နဲ့ရှူစုကေယူရှိကိုမေယူကီနာကာမူရာနဲ့ယူအီချီနီတာတို့ဧပြီလ26ရက်နေ့မှာရေးသားထားတာကိုအေရှာတောင်နီကေ .com မှာဖတ်ရပါတယ်။အာမခန်ထားတဲ့ဒလိမရှိတဲ့မြန်မာနိုင်ငံမှာအာမခန်ဈေးကွက်ဖွင့်လိုက်တဲ့အချိန်မှာတော့မော်တော်ယာဉ်အာမခန်လုပ်ငန်းအသက်အာမခန်လုပ်ငန်းစတဲ့ဈေးကွက်ကိုဝင်ဖို့နိုင်ငံခြားကုမ္ပဏီတွေတဟုန်ထိုးဝင်လာကြတယ်လို့ရေးသားထားပါတယ်။ပြည်တွင်းအာမခန်လုပ်ငန်းတွေနဲ့ပူးပေါင်းပြီးတော့ဂျပန်အာမခန်လုပ်ငန်း၅ခုဝင်လာတယ်လို့လည်းဆိုပါတယ်။နှစ်ပေါင်းများစွာပြည်ပအာမခန်လုပ်ငန်းလုပ်ကိုင်ခွင့်ပိတ်ထားပြီးတော့ခွင့်ပြုမိန့်ချပေးဖို့လည်းတွန်းဆုတ်နေတဲ့မြန်မာနိုင်ငံမှာပြပအာမခံကုမ္ပဏီတွေအနေနဲ့တခြားဖြစ်စေဒေသခံကုမ္ပဏီတွေနဲ့ဖက်ဆက်ပြီးတော့ဖြစ်စေမြန်မာနိုင်ငံတွင်းမှာလုပ်ကိုင်ခွင့်ပေးတဲ့အကြောင်းမြန်မာဆွေရကဂျန်ရီလာလုံးကကြေညာခဲ့ပါတယ်။အင်ချမ်းမြေလုပ်ငန်းရွှေတောင် group ပိုင်းနဲ့ Grand Guardian အသက်အာမခံလုပ်ငန်းရဲ့35ရာခိုင်နှုန်း American Dollar 45သန်းနီးပါးတန်ဖိုးနဲ့ညီတဲ့ယင်းနှိမ့်နှံမှုဆောင်ရွက်ဖို့အတွက်ဂျပန်ပိုင်း Tokyo Marine Holdings Company ကစီစဉ်ထားတယ်လို့လည်းရေးသားထားပါတယ်။Grand Guardian အသက်အာမခံလုပ်ငန်းမှာကိုပဲဒေါ်လာ19သန်းနီးပါးနီပေါင်အသက်အာမခံကုမ္ပဏီကယင်းနှိမ့်မြှုပ်နှံမှာဖြစ်ပါတယ် MSNAD အာမခံ Group Holdings ရဲ့လက်အောက်က Mitsui Sumitomo အာမခံလုပ်ငန်းကလေဒေသခံ IKBZ အာမခံကုမ္ပဏီနဲ့ဖက်ဆက်လုပ်ကမ်းမှာပါ Max မြန်မာ Group လက်အောက်က AR မြန်မာအာမခံကုမ္ပဏီနဲ့ Sompo Holdings တို့ပူးပေါင်းလုပ်ကမ်းမှာဖြစ်ပြီးတော့ Capital အသက်အာမခံကုမ္ပဏီနဲ့တိုင်ယိုအသက်အာမခံကုမ္ပဏီတို့ပူးပေါင်းလုပ်ကမ်းလုပ်ကိုင်ကြမယ်လို့လည်းရေးသားထားပါတယ်။ Citizen Business အာမခံလုပ်ငန်းနဲ့ဖက်ဆက်လုပ်ငန်းလှုပ်ဆောင်မဲ့ထိုင်းအသက်အာမခံကုမ္ပဏီမှာ15ရာခိုင်နှုန်းယင်းနှိမ့်မြှုပ်နှံခြင်းဖြင့် Maiji Yasuda အသက်အာမခံကုမ္ပဏီကမြန်မာဈေးကွက်မှာပါဝင်လာတာပါ။မွေးကိုက်ခံရတာလိုမျိုးမတော်တဆမှုတွေအတွက်အာမခံထားတာမျိုးလှုပ်ဆောင်တာများပေမဲ့လည်းအာမခံလုပ်ငန်းတွေကိုလူသိများမှုနည်းနေသေးတာကြောင့်အာမခံလုပ်ငန်းဝယ်ယူသူများလာအောင်လုပ်ငန်းရှင်တွေကစူးစမ်းနေကြတယ်လို့လည်းရေးသားထားပါတယ်။လူကြီးတဝမှုယွန်နဲလာမှုနဲ့မောင်းသူမဲ့ကားတွေပေါ်လာမှုစတဲ့ကိစ္စရပ်တွေကြောင့်ဂျပန်နိုင်ငံမှာအသက်အာမခံနဲ့တခြားအာမခံလုပ်ငန်းတွေပေါ်မှာထိခိုက်လာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံမှာတော့ဒီလိုပြဿနာတွေကိုထည့်စင်းစားစရာမလိုတဲ့အတွက်မြန်မာနိုင်ငံဟာဂျပန်အာမခံကုမ္ပဏီတွေအတွက်အလားအလာရှိတဲ့နိုင်ငံဖြစ်တဲ့အကြောင်းဂျပန်ဗဏ္ဍာရေးဝန်ဆောင်မှုလုပ်ငန်း FSE ကတာဝန်ရှိသူတယောက်ကပြောပါတယ်။မြန်မာနိုင်ငံအတွင်းမှာပြပအာမခံလုပ်ငန်းတွေဝင်မလာခင်ခင့်မီတဲ့စီမင်းစည်းကမ်းတွေချမှတ်နိုင်ဖို့ဝန်ထမ်းအရင်းအမြစ်အခြေခံမှုနဲ့ဈေးကွက်ဆိုင်ရာအခြေခံရန်ရာတွေတည်ဆောက်နိုင်ဖို့လုပ်ရမှာ FSA ကထောက်ပံ့ကူညီပေးနေတဲ့အကြောင်းဆောင်းပါးမှာရေးသားထားတာကိုဖတ်ရပါတယ်ရှင်။မြန်မာနိုင်ငံထဲကိုဝင်လာတဲ့ဂျပန်အာမခံလုပ်ငန်းတွေအကြောင်းကိုကမ္ဘာသတင်းမီဒီယာတွေကမြန်မာအစီအစဉ်မှာဒီဆောင်းပါးကိုတင်ဆက်ပေးခဲ့တာပါ။အခုကျွန်မတို့ VOA ကနေပြီးတော့စနေမနက်ခင်းအတွက်အပတ်စဉ်ကဏ္ဍတွေကိုသောတာရှင်တွေနားဆင်လို့ရအောင်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ခုတစ်ခါမှာတော့ American 3 EDM သင်ကန်းစာစီစဉ်ကိုတင်ဆက်ပေးကြပါတယ်။ဒေါ်လာတန်ကပြောပြပေးပါလိမ့်မယ်ရှင
်။ဒီကိစ္စနဲ့တင်ပြမယ် EDM အသုံးကတော့
A rude awakening.
ဖြစ်ပါတယ်ဆာလုံးပေါင်းက A ကတခု R U D E rude ကရိုင်းပြတာဒါမှမဟုတ်ရုပ်တရက်အထိတ်တလန့်ဖြစ်စီတာ A W A K E N I N G awakening က awake ဆိုတဲ့အိယာကနိုးနေတယ်လို့၄ဘယ်ရတဲ့စကားကနေဆင်းသက်လာတာဖြစ်ပြီး awakening ကတော့နိုးကြလာတာကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာနောက်အတိတ်ပဲတမျိုးကတော့အမှန်တရားကိုသိလာတာအတိတ်တရားရစီတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီဘဲကတော့ရုပ်တရက်ကြီးအလန့်တကြားအိယာကနိုးထလာတာပေါ့။ idiom ဆိုတဲ့သဘိုက်ဒီဘဲကတော့အမှန်တရားကိုသိလာတော့လူတူးတွေတိတ်ကိုထိတ်တလန့်တုန်လှုပ်ဖြစ်စေတာစိတ်ဆင်းရဲမှုကြီးစေတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့နဖူးတွေ့ဒူးတွေ့ဖြစ်လာတယ်တနည်းအမှန်ကိုသိလာတဲ့အခါမှာကိုယ့်နဖူးကိုရိုက်ပြီးအကျိုးနှဲပါရောလားမလွယ်ပါလားလို့ပြောရမယ့်အခြေအနေမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
Johnny?မိမိဘာတွေကတော့မင်းကိုတိတ်ပြီးအလိုလိုက်ထားကြတာမင်းကိုငါပြောမင်းမင်းဟာမင်းနေရတော့မင်းဆိုရင်တော့မင်းတော့တကယ်မလွယ်ဘူးအကျိုးနဲ့လိမ့်မယ်လို့အထေပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
နဖူးတွေဒူးတွေကြတော့မလွယ်လာတဲ့အခြေအနေမျိုးလူကိုသိစိတ်ဆင်းရဲစေမဲ့အကျိုးနဲ့မဲ့အခြေအနေမျိုးဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
rude awakening
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်တက်ဆက်ပြီးထားတဲ့ American သုံး idiom သင်ခန်းစာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်သောတာရှင်တွေအတွက်ဒီနေ့ညအထိုင်လေးလိုင်းစီစဉ်မှာပါရီဆွေးနွေးဖို့ရှိလေဆိုတာကိုပြောပြပေးချင်ပါတယ်ရှင်မြန်မာနိုင်ငံရဲ့ကြီးကဲတွေဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောင်လိုင်းတို့ဟာဒီအပိုင်းတွင်းမှာမြန်မာအင်ဒီဂျင်ကပအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲတရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲစနေနေ့ညတိုင်းလေလိုင်းစီစဉ်မှာသုံးသက်ဆွေးနွေးတော့မှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုကို့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူတော့မှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမည်ကို့မိကွန်းကိုစာနဲ့ဖြစ်စေအသံပိုင်းနဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ် VOA မြန်မာဘိုင်းဖုန်းနံပါတ်ကတော့1-2-3-2-3-2-5-5-5လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ။သောတာရှင်တွေအနေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ထိုင်းလေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့အမျိုးသမီးကဏ္ဍလည်းရောက်ပါပြီရှင်။မိခင်နိုင်ငံသားဝင်ကြီးဌာနရဲ့နိုင်ငံတကာစီစဉ်တစ်ခုဖြစ်တဲ့မြန်မာ Youth Leadership Program MYLP လူငယ်ကောင်းဆောင်မှုအရေးသွေးမြင့်တဲ့စီစဉ်နဲ့မြန်မာနိုင်ငံကလူငယ်ဖွဲ့ဝင်အယောက်20ကမိခင်ပြောင်းစုကိုသတင်းသုံးပတ်ကြောင်ရောက်ရှိလာခဲ့ပါတယ်။ဒီဖွဲ့ရမှာပါဝင်တဲ့လူငယ်အမျိုးသမီး3ယောက်တို့ဖြစ်ကြတဲ့မတ်တင်တင်စာဆိုမန်နွေမမအိမ်နဲ့မအိမ်သက်စုတို့ကိုသူတို့ရဲ့လက်ရှိခေးစဉ်အကြောင်းပြင်ခေါင်းဆောင်မှုအရေးသွေးပေါ်မှာသူတို့ရဲ့အမြင်နဲ့ပတ်သက်ပြီးတော့မေးမြန်းထားတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကတင်ဆက်ပေးထားပါရှင
် You can bend but never break me
ဒီမိုင်းနမတော့တင်းတင်းစားသူကဒီမအသက်16နှစ်ရှိပါပြီခနယူနီဗာစီတီမှာကျောင်းတက်နေပါတယ်။ညီမရဲ့ရည်မှန်းချက်ကတော့နောင်ကျလို့ရှိရင်ညီမပြည်ရဲ့ပညာရေးစနစ်ကိုပြောင်းလဲချင်တယ်ပေါ့။ဘာလို့လဲဆိုတော့ညီမပြည်ပြောင်းလဲတိုးတက်ဖို့အတွက်အဓိကလိုအပ်ချက်ကပညာရေးပဲထင်လို့ရှင်။ဟုတ်
။ဟ
Okay, cuma nama yang wah, nama mama ini macam cuma atas sesuatu macam. Aku lalu se pre-college program of Yangon PCB, lokal private jam ada ni macam. Di adikar di program malam ni ada calon di kumpulan mana yang macam ni issue real. Terus si macam kita issue lah, terus si macam si lah macam ular alam yang si kuning yang kubian nak ni belum yo implement lalu yang me belum yo solution ni si ni ni soai hai yo. Tetapi lo consider lalu bi, tetapi lo ai yo tung tapi yo jangan tu ai kulo ni si, cuma lo ku si project ni kono implement lo ku senar hai. Semalam ni ada orang interview pasien, tak kasih cerita apa. Di program ni lah jenis yang orang di kalau mula pasien ni cerita. Tengah orang ni jenis ni cerita mana, tengah orang cakap sama tetap tengah jenis ni tu. Dia ada idea dia orang mula share jenis. Bila ada kadar kuih critical thinking skill ni jenis lo buat no. Oh, dengan jenis lo semalam ni so, kita tu kuih kuih no ya lah knowledge ni betul ni sensasi tu ya. Kita tu kuih di pihak kuih siapa macam mula cerita. Kalau mula pasien ပါပကနေစဉ်းစားခြင်းနဲ့အဲ့လိုမျိုးအမြင်သက်တရားခြင်းနဲ့သူများရရလည်းဘယ်လိုမြင်ခြင်းလဲဆိုတာအဓိကနားထောင်ခြင်းနဲ့ကိုလည်းငွေရအောင်နဲ့တယောက်ဖြစ်တဲ့အတွက်အဲ့လိုမျိုးနိုင်ငံအတွက်ဟိုတစ်ခုခုတော့ကိုယ်အနေနဲ့တနည်းကြရင်တော့တနည်းတစ်ထောင်တနည်းအားနေပါဝင်နိုင်ခြင်းနဲ့ပေါ့နော်ကျမအနေနဲ့သင်ခြင်းနဲ့တက္ကသိုလ်တက်ခြင်းနဲ့ဘာသာရပ်ကတော့ public health ပေါ့နော်ပြည်သူ့ကျန်းမာရေးအ
ကိုလူငယ်ကောင်းဆောင်ရေသွေးမြင့်တင်ရေးအစီအစဉ်နဲ့လာရောက်နေတဲ့မြန်မာနိုင်ငံကအသက်16နှစ်ကနေ18နှစ်အရွယ်လူငယ်အဖွဲ့မှပါဝင်ခဲ့တဲ့တင်းတင်းစားစူနှွေမွန်မွန်အိတ်နဲ့အိတ်သက်စုတို့ရဲ့မိတ်ဆက်တံတွေကိုကြားခဲ့ရတာပါသူတို့ရဲ့လက်ရှိခီးစဉ်နဲ့အတွေ့အကြုံတွေကိုလည်းမိချီခဲ့ပါလေ
။အော်တမီးတို့အားလုံးကတော့ဒီ program ကိုပါရတာဒါအခွင့်အရေးလေးတစ်ခုပဲပေါ့နော်။အဲ့လိုမျိုးမြင်နေပြီးတော့တဲ့အခါကျတော့ဒီမှာလည်းတကယ်ဒီမှာရှိတဲ့အချိန်လေးတွေကို enjoy ဖြစ်ပါရဲ့။အော်တမီးတို့ဒီမှာတင်ကြားခဲ့တာတွေကိုလည်းကောင်းကောင်းမြန်မာပြည်မှာကိုယ်နိုင်ငံမှာပြန်ပြီးအသုံးချသွားမှာပါလို
့။ဟုတ်ကဲ့။အဲ့လိုအသုံးချမယ်ဆိုရင်ဘယ်လိုအသုံးချကြမလဲ။နည်းနည်းရှင်းပြပေးပါလား။
ဟုတ်ကဲ့ဟိုလေတမီးတို့ကအခုလောစက် project ပြီးသွားပြီဆိုရင်ပြီးသွားပြီအိမ်ပြန်သွားတာမဟုတ်ဘူးရှင်တမီးတို့ဒီမြန်မာနိုင်ငံမှာမြန်မာနိုင်ငံကိုနေတဲ့ community ကိုနေတဲ့ပတ်ဝန်းကျင်ကိုအဲ့လိုအထောက်အကူပြုစေမယ်အိမ်မှာ community မှာဖြစ်နေတဲ့ပြဿနာတစ်ခုကိုဖြေရှင်းလို့ရမယ် project follow on project ပေါ့အဲ့လိုမျိုးတမီးတို့တစ်ပိုင်းတစ်ပိုင်း project လေးလောက်ရမှာရှင်အဲ့တမီးတို့အယောက်20ဆိုတော့ idea တွေကတော့အများကြီး
အများကြီးပေါ့အ
ဲ့တော့အဲ့လို follow on project တွေတော့လုပ်ဖို့ရှိရဲ့ရှင
်ဥမာဖြင့်ဘယ်လိုမျိုး project တွေ
ဥမာအဖြစ်သမီးဆိုရင်သမီးကအမျိုးသမီးတွေရဲ့ menstrual health ပေါ့မြန်မာနိုင်ငံမှာဒီဂျမရာလာရဲ့ဆိုတဲ့ကိစ္စကိုအရှက်ကြောက်လို့ထင်နေယောဂရီတစ်ခုလို့ထင်နေတိတ်မပြောကြဘူးပေါ့သမီးကအခုအဲ့ကိစ္စနဲ့ပတ်သက်ပြီး research တွေလုပ်မယ်ပြီးရင်ဒီလိုမျိုး link လေးတွေအတွက် safe and you know open environment ဖြစ်ဖို့အတွက်ကိုဒီ menstrual health အကြောင်း discuss လုပ်ဖို့အတွက် project လေးလုပ်ဖို့ဆွေးနွေးနေရှင
်ဟုတ်ဒါလည်းကောင်းပါတခြားလူတွေရောဘာဒီ project ကြီးရှင
်ဟိုမြန်မာပြည်မှာတချို့နေရာတွေမှာရေပေါ့နော်ရေတန်းတန်းမသုံးရတာတော်တော်များတယ်အခုရန်ကုန်မှာဆိုရင်တမီးရန်ကုန်မှာနေနေရဖြစ်တဲ့အတွက်ရန်ကုန်ကအဲ့လိုအဓိကအဲ့လိုမျိုးကိုနဲ့ကိုနားလေတဲ့ပတ်ဝန်းကျင်တစ်ခုပေါ့အဲ့ခါကျတော့လိုအပ်ချက်ကအဲ့ဒါလိုမြင်တော့တမီးတို့အနေနဲ့စဉ်းစားတာအဲ့လိုပေါ့နော်တကယ်လူငယ်များသုံးနေထားပါတော့မိဘမဲ့အကြောင်းဆိုရင်အဲ့လိုအဆောက်အုံတစ်ခုထဲမှာရေကိုလူကအယောက်ယာချီသုံးတာဆိုတော့အဲ့ဒါမျိုးကလူငယ်များကိုထိခိုက်နိုင်တယ်လေကျန်းမာရေးအခါကျတော့ရေစက်မှာရေစက်ကို filter လုပ်လိုက်တာပေါ့ရေ pH ကိုတန့်အောင်ပြန်လုပ်တဲ့ဟာမျိုးဆက်အသေးလေးပဲကိုယ့်ကိုစောက်ပြီးတော့မှတက်ဖို့စီစဉ်လာရယ်ပေါ့နော်အဲ့ဒါတွေကကိုယ့်ကိုလည်းသင်ကြားပြီးတော့မှ online မှာ live ရှာပြီးတော့မှပဲကိုယ့်ကို train လုပ်ပြီးတော့မှပဲပြန်ပြီးတော့စောက်ကြည့်ရမှာပေါ့နော်စမ်းသက်ပြီးတော့မှပဲလုပ်ကြည့်ရမှာအဲ့လိုမျိုးတော့လည်းစဉ်းစားရတာလေးရှိတယ်ဟုတ်ဟုတ်သမီးကကြတော့အေးဒီမြန်မာပြည်မှာမြန်မာပြည်တခုတည်းမဟုတ်ဘူးပေါ့တကယ်ဘာလုံးမှဖြစ်နေတဲ့ climate change ကိုမြန်မာပြည်ကနေဘလို့အဲ့လို contribute လုပ်ပေးလို့ရလဲဆိုတော့အခုမြန်မာပြည်မှာအဓိကလိုအပ်နေတာပြည်ပြည်နေမများရှိဖို့လိုအပ်နေရလို့သမီးထင်တယ်ဘာလို့လဲဆိုတော့မိုးရာသီတိုင်းမှာနှစ်တိုင်းနှစ်တိုင်းရေကြီးမှုတွေအရန်ဖြစ်နေတယ်ဒါကပြည်ပြည်နေပြုံးတည်နေလို့ထင်တယ်အဲ့ဒါကြောင့်သမီးဒီပြည်ပြည်နေပြန်ပြီးတော့ cycle တဲ့ဒီ red plus program တွေကိုမြန်မာပြည်ကိုပါဝင်ဖို့အတွက်အရာတွေကိုအကောင့်ထည့်ဖို့ဟိုအစီအစဉ်တွေဆွဲနေရရှင့
်အဲ့တော့အခုရောက်လာပြီးတဲ့အခါကျတော့အတွေ့အကြုံတွေနည်းရှင်းပြပေးလားဒီ
ဟုတ်ဟိုရောက်ချင်းပထမ3ပတ်ပေါ့ဒီ program က3ပတ်တာ program ပြီးတော့ရောက်ချင်းပထမ2ပတ်ကကျတော့ Indiana State မှာရှိရဲ့ Bloomington ဆိုတဲ့မြို့မှာနေရတာရှင့်အဲ့မှာကျတော့ postal လေးနဲ့နေရတာပေါ့ဒ ီ American culture ရဲ့မြန်မာ culture ရဲ့အဲ့နှစ်ခုကိုအဲ့လိုလေ့လာဖို့အတွက်ဆိုရင်တမီးတို့ကတယောက်စီဒါမှမဟုတ်နှစ်ယောက်တအိမ်စီ host family မှာထားတယ်အခုနောက်ဆုံးအပတ်က Washington DC မှာရှင
့်ပြီးတော့ဒီ key စီကအခုလိုမျိုး host family Indiana Bloomington မှာရင်သွားတယ် host family ရဲ့နေတယ်ဆိုဒီ key စီရဲ့ရည်ရွယ်ချက်ကဘာပါလဲတမီး
သူရဲ့ရေချကားဒီ American culture ပေါ့ American culture ရဲ့ American နိုင်ငံရဲ့ပညာရေးရဲ့သူတို့ရဲ့ function government တွေဘယ်လိုလုပ်ဆောင်လဲဆိုတာရေးရေးသမီးတို့တက္ကသိုလ်ကျောင်းသားရေးဒီမြန်မာနိုင်ငံရဲ့ဘယ်လို function လုပ်တယ်ဆိုတာကိုလူငယ်ပေါ့ရှင်တွဲပြီးတော့ကိုယ့်နိုင်ငံအတွက်ဘာတွေလုပ်ပေးလို့ရနိုင်လဲဆိုတာမျိုးသိရအောင်လို့လာရှင
် American culture American ပညာရေးเนาะ American အစိုးရဘယ်လိုလုပ်ဆောင်လဲဆိုတာကိုသိရအောင်လို့ဆိုသမီးတို့လေ့လာတဲ့အခါမှာအခုဘယ်လောက်ထိလေလာခဲ့တာနည်းနည်းရှင်းပြလို့ရမှာ
အဓိကတော့တမီးတို့ကဒီပညာရေးတို့တခြားဘယ်လို American government တွေဘယ်လိုလုပ်တာလဲဆိုတာတော့အခုလောလောဆယ်နောက်ဆုံးအပတ်ဆိုအခုကျမှ government ရုံးကြီး office တွေကိုသွားပြီးကြည့်နေရဆိုတိတ်တော့မသိသေးဘူးရှင်တမီးတို့အခုလောလောဆယ်အထိသိတာကတော့ဒီ American host family တွေပေါ့
ဘယ်လိုခ
ုနေခဲ့ host family တွေကသူတို့သားသမီးတွေနဲ့ဘယ်လို engage လုပ်ကြရဲအကြောင်းတွေကိုဘယ်လိုသွားရဲကိုအချိန်ဘယ်လိုတိကြရဲအဲ့လိုမျိုးတွေကိုပို့ပြီးတော့သိရတာပေါ့တမီးနည်းနည်းထပ်ပြောချင်ပါရဲ့အမီတို့အခု Viper တို့တွေနဲ့လဲ training ပေးထားတယ်ဒီလို project တွေကိုဘယ်လို proposal တွေတင်ရမယ်ဒီပြီးရင် project grant တွေဘယ်လိုလုပ်ရမယ်ဒီ use တွေကဘယ်လို research တွေလုပ်ပြီးတော့အဲ့လိုမျိုး research လုပ်တဲ့နည်းတွေပါတယ် Viper တို့စီကနေတိတိကျကျ training တွေလုပ်ပေးခဲ့ရပေါ့ပြီးတော့ IU ရဲ့ international office က head တရားရောပဲလာပြီးတော့သင်ကြားပေးခဲ့တယ် IU ရဲ့ rural community engagement ကနေရောပဲအဲ့လို speaker တွေကသမီးတို့ကိုလာပြီးတော့တရက်တရက်လောက်ကနေလာလာပြီးတော့တွေ့ပေးခဲ့ပါပြီးတော့ non profit social enterprise တွေဒီမှာဘယ်လိုလုပ်လဲဒီ coffee shop တို့ပြီးတော့အင်ဂျီအဝတ်အစားဆိုင်တို့အဲ့အရာတွေဘယ်လိုမျိုး function လုပ်လဲဒီအဲ့အရာတွေလည်း civic engagement တွေအဲ့အရာတွေလည်းသမီးတို့လေ့လာခဲ့ရတယ်ပေါ့
ခုနောက်ဆုံးနေနေမိချင်တာကတော့အခု MYLP လူငယ်ကောင်းဆောင်မှုအရေးသွေးမြင့်တေးအစီအစဉ်နဲ့လာကြတာသတင်းသုံးပတ်ရှိသွားပြီအစီအစဉ်လည်းပြီးကန်နေပြီဆိုတဲ့ခါကျတော့တဦးချင်းအနေနဲ့ပေါ့နော်ခေါင်းဆောင်ခေါင်းဆိုတဲ့အရေးအသွေးကိုဘယ်လိုရှုမြင်တယ်လဲဆိုတာကိုသမီးတို့ဘသုံးယောက်ဆိုတော့တဦးချင်းစီရဲ့နံပါတ်လေးကိုအရင်ပြောပြီးတော့ပြောပြပါလား
ဒီမှာနေပြန်နွေမမအိမ်ပါရှင် leadership ကိုဘယ်လိုထင်လဲဆိုရင်မိကောင်ကကျမဆိုရင်ဒီ leadership ဆိုတာပေါ့ဒီ leader ဆိုတာတယောက်ထဲကောင်းနေတာမဟုတ်ဘူးလူအများကြီးကိုဆွဲခွန်နိုင်ပြီးလူအများကြီးရဲ့ voices တွေကိုနားထောင်နိုင်ပြီးတော့အကုန်လုံးကိုဆွဲခွန်နိုင်မှာ task တစ်ခုကအကုန်လုံးအားနဲ့အကုန်လုံး voice နဲ့ပြီးမြောက်နိုင်မှာ good leader လို့ခေါ်ရဆိုရဲ definition နဲ့ကြည့်ခဲ့ရရှင
်ဟာတော့အိတ်သက်စုပါရှင် leader ဆိုတာအဲ့လိုနားပါးစပ်ထက်ကိုနားကအရေးကြီးတယ်ဆိုတာမျိုးဖြေခဲ့ပါတယ်အဲ့လိုမျိုးနားထောင်နိုင်ပြီးတော့မှတကယ်တမ်းလက်တွေ့လုပ်နိုင်တာမျိုးပေါ့နော်တော်တော်များများက leader ဆိုရင်အဲ့လိုအရှိမဟောပြောပေးတယ် main ခွန်ပြောတယ်အဲ့လိုမျိုးပဲမြင်ကြတာပေါ့နော်တကယ်တမ်းကျတော့အဲ့ဒါထက်ကိုတကယ်လက်တွေ့လုပ်ဆောင်နိုင်ပြီးတော့မှသူတကယ်ကိုယ့်ရဲ့ပတ်ဝန်းကျင်မှာလိုအပ်ချက်ကိုမှဖြည့်ဆည်းပေးနိုင်တာမျိုး leader လို့ထင်တယ်အဲ့ဒါကြောင့်ကိုကလည်းကိုယ့်ရဲ့ပတ်ဝန်းကျင်မှာတငယ်ချင်းတော်တော်များများအဲ့လိုမျိုးလို့ရှင်ကိုယ့်ရဲ့ပေါင်းသက်ဆက်ဆံရေးထဲမှာရင်းကိုအဲ့လိုမျိုးတော်တော်များများကိုနားထောင်ပေးရလူလို့ကိုကိုကိုယုံကြည်ရတဲ့အတွက်ကြောင့်အဲ့လိုမျိုးကိုက competitive ဖြစ်လောက်တယ် qualitative ဖြစ်တယ်လို့ထင်လို့ပြန်ခဲ့တာပါရှင်။ကျမကတော့တင်းတင်းသာဆိုပါ။ကျမထင်တာကတော့ဟို good leader တယောက်ဆိုတာက you do it လို့အဲ့လိုမျိုးမပြောဘဲနဲ့ we will do it together ဆိုပြီးအဲ့လိုပုံစံနဲ့ဆွဲခေါ်တဲ့ leader မျိုးပေါ့ဆွဲခေါ်ရင်တော့မှသူများကိုလည်း assign လုပ်ပေးနိုင်ရမယ်ပဲအရာကြီးဘသူကဘာလို့ဘာလို့ဆိုပြီးတော့အဲ့လိုတွဲခေါ်နိုင်ရမယ်အဲ့လိုကူညီပေးပြီးနောက်မှအနောက်ကိုပြန်ပြီးတော့လှည့်ကြည့်ပေးရမယ်ဘောကိုဒီဒီလုပ်တည်ဒီဟာလုပ်ခဲ့ဆိုပြီးတော့ဟိုခိုင်းပြီးတော့မထွက်သွားဘဲနဲ့ပြန်လှည့်ကြည့်ပြီးတော့အစဉ်ကြေရလားအစဉ်မပြေတူတူလုပ်အောင်အဲ့လိုဟိုတွဲခေါ်ပြီးတော့ flexible လေးဖြစ်ရမယ်ဘောပြီးတော့အပြောင်းလဲတွေကိုလည်းမငီးမညူပဲနဲ့လက်ခံနိုင်ရမယ်ဟို changes တွေကိုမြန်မြန် adapt လုပ်နိုင်ရမယ်ဘောအဲ့လိုမျိုး
You can bend but never break me, 'cause it only serves to make me.
တော်လာတင်ဆက်ပေးထားတဲ့ပတ်စံမျိုးသမီးခန္ဓာကိုနားဆင်ရကြတာဖြစ်ပါတယ်။သောတာရှင်အနေနဲ့ VOA ရဲ့အတန်းလွင့်စီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်သချင်းတောင်းနေတဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ
်။ VOAမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ထိမှဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ဖြူရီကလည်းစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တရားထုတ်လင်းပေးနေပါတယ်။ခုဒီခါမှာတော့ဒေါခင်မျိုးသက်တင်ဆက်ပေးထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြအောင်ပါရှင်။
နက္ခတ္တဗေဒဆိုင်ရာယူပဗေဒပညာရပ်မှာထူးခြားတဲ့အောင်မြင်မှုဖြစ်တဲ့ကဘာကနေအလင်းနှစ်တန်းပေါင်း50လောက်အကွာမှာရှိတဲ့ Black Hole လို့ခေါ်တဲ့တွင်းနယ်ကြီးရဲ့ဓာတ်ပုံကိုပထမဆုံးပြနိုင်ပြီဖြစ်ပါတယ်။အများစိတ်ဝင်စားနေတဲ့တွင်းနယ်ကြီးဆိုတာဘာပါလဲ။ American အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးပါမယ်။ဒုတိယနပညာရှင်ပေါင်း200ကျော်ပါဝင်တဲ့ Event Horizon Telescope စီမံကိန်းကနေ2012ကစပြီး Black Hole ကိုဓာတ်ရိုက်လေ့လာဆန်းစစ်မှုတွေလုပ်ခဲ့တာပါ2019 April လမှာတော့ Washington, Brussels, San Diego, Shanghai, Taipei နဲ့ Tokyo မြို့တွေမှာသတင်းစာရှင်းလင်းပွဲတွေလုပ်ပြီးအရင်ကမှန်းဆကြည့်ရတဲ့ Black Hole ကိုမျက်ဝါးထင်ထင်ပြသခဲ့ကြတာဖြစ်ပါတယ
်ယူပဂရီမျက်လုံးနဲ့အဝေးကြီးမှန်ပြောင်းတဲ့ဒီလဝေးတဲ့နေရာမှာရှိတဲ့ Twin Net ကြီးကိုလှမ်းကြည့်လို့လည်းမရပါဘူးအလင်းနှစ်တန်ပေါင်း45တန်းအဝေးတဲ့နေရာမှာဓာတ်ပုံရိုက်လို့မရလို့အဝေးကြီးမှန်ပြောင်းတစ်ခုတည်းနဲ့လည်းရိုက်လို့မရပါဘူးအကယ်၍သာရေဒီယိုတယ်လီစကုပ်နဲ့ရိုက်မယ်ဆိုလို့ရှိရင်ကဘာလောက်ကြီးတဲ့ရေဒီယိုတယ်လီစကုပ်ကြီးကိုဆင်ပြီးတော့ရိုက်မှရမှာဖြစ်ပါတယ်အဲ့တော့သိပ္ပံပညာရှင်တွေက guide 100 200လောက်ရှိတဲ့ရေဒီယိုတယ်လီစကုပ်တွေကိုကဘာအနှံ့ရှစ်နေရာကနေပလန်ပြီးတော့အချိန်ကြိုက်ပြီးပြိုင်တူရိုက်ကြပါတယ်အဝေးကြီးမှန်ပြောင်းတဲ့တိုင်းပြီးတော့ပုံပေါင်းများစွာကိုအချိန်ကြိုက်စစ်ပြီးတော့ဒီပုံတွေထောင်နေတောင်းတဲ့ခြေရာကိုအကုန်လုံးတန့်အောင်လုပ်လိုက်ပြီးတော့မှဒီ twin နဲ့ black hole ရဲ့ဓာတ်ပုံကိုထုတ်လိုက်ပါတယ
်အခုပုံထုတ်နိုင်ခဲ့တဲ့ black hole ဟာဘယ်နေရာမှာရှိပါသလဲ
အလင်းနှစ်ပေါင်း45တန်းလောက်မှာရှိတယ်အလင်းရောင်ရဲ့နှုတ်နဲ့ကသွားလို့ရှိရင်အဲ့ဒီကိုရောက်ဖို့အတွက်နှစ်တန်းပေါင်း45တန်းကြာမှာပါဘလောက်ဝေးလဲဆိုလို့ရှိရင်ကျွန်တော်တို့နေစက်ကြဝလာထဲမှာမဟုတ်ပါဘူးကျွန်တော်တို့နေဆက်ကြဝလာရှိတဲ့နဂုတ်ကွေးတန်းကို Milky Way လို့ခေါ်ပါတယ်ကျွန်တော်တို့လိုနဂုတ်ကွေးတန်းပေါင်းတန်းထောင်ပေါင်းများစွာရှိပါတယ်ဒီဆက်ကြဝလာထဲမှာဒီအနန္တဆက်ကြဝလာပေါ့နော်အဲ့ဒီဆက်ကြဝလာထဲမှာရှိတဲ့နဂုတ်ကွေးတန်းနောက်တစ်ခု Virgo A ဒါမှမဟုတ်လို့ရှိရင် M89 M87 လို့ခေါ်ပါတယ်အဲ့ဒီနဂုတ်ကွေးတန်းအလဲတဲ့တဲ့မှာမှဒီမုတ်လက်ောက်အကွင်းလို့တွင်းတဲ့ကြီးကိုဓာတ်ပုံရိုက်ယူလိုက်တာဖြစ်ပါတယ်M87 ဆိုတာ Marcier 89 Marcier ဆိုတာ Charles Marcier လို့ခေါ်တဲ့နက္ခတ္တပေရပညာရှင်တယောက်က18ရာစုနှစ်ကတွေ့ခဲ့တာပါ Twin Net ကြီးကိုတွေ့တဲ့နဂငွေတန်း Marcier 89ပါ Virgo A လို့လည်းခေါ်ပါတယ
်။ဘာကြောင့် M87 နဂငွေတန်းတဲ့က Black Hole ကိုဓာတ်ပုံရိုက်ဖို့စူးစမ်းကြတာပါလဲ။
ကျွန်တော်တို့နဂုံငွေတန်း Milky Way ထဲမှာလည်းဒီလို Black Hole တွေထောင်ပေါင်းများစွာရှိပါတယ်။ဒါပေမဲ့အဲ့ဒီနဂုံငွေတန်းမှာရှိတဲ့ Black Hole ကသူ့ရဲ့ရောင်ကြီးကတောက်ပလွန်အားကြီးပြီးသူကနေထွက်တဲ့ Radio Line ကအပြင်းဆုံးအများဆုံးဖြစ်တဲ့အတွက်ဒီကဘာပေါ်မှာရှိတဲ့ Radio Telescope တွေနဲ့တိုင်းယူလို့ရတဲ့အတွက်အကုန်လုံးကအဲ့ဒီနေရာကိုချိန်ပြီးတိုင်းကြတာဖြစ်ပါတယ်။ M87 နဂုံငွေတန်းဒီ Galaxy ရဲ့အလဲမှာရှိတဲ့ Twin Net ဟာနေတဲ့အစတန်းပေါင်း9000လောက်ကြီးပါတယ်။
အများစိတ်ဝင်စားနေတဲ့ black hole ဆိုတာဘာပါလဲ
အလွန်တရာမှတိတ်တီးတဲ့နေရာတနေရာလို့သတ်မှတ်လို့ရပါတယ် twin net ကြီးရဲ့တိတ်တီးစဘလောက်များလဲဆိုလို့ရှိရင်ဘယ်အရာဝတ္ထုပဲဖြစ်ဖြစ်သူ့ပတ်ဝန်းကျင်ကိုဖြတ်သွားလို့ရှိရင်သူကတခါတည်းအ twin net ကိုဆုပ် twin လိုက်လိုက်အောင်ကိုသူကတိတ်တီးစများပါတယ် gravitational pull ပေါ့နော်ဆွဲအားအများများပါတယ်ပစ္စည်းဝတ္ထုတောင်မပြောနဲ့အလင်းရောင်တောင်မှသူ့ရှေ့ဖြတ်သွားလို့ရှိရင်အလင်းရောင်ပါဆုပ်ခံလိုက်ရပါတယ်အဲ့လောက်ထိကိုတိတ်တီးစများတဲ့နေရာကို black hole လို့ခေါ်ပါတယ်ယူပါသေးတာအရာမျက်နှာပြင်တစ်ခုရှိတယ်လို့မှန်းလိုက်လို့ရှိရင်အရန်ကိုတိတ်တီးတဲ့နေရာကြလို့ရှိရင်ဒီမျက်နှာပြင်ကအပြန့်မနေဘဲနဲ့အဲ့ဒီနေရာမှာသွားခြိုက်နေတယ်အဲ့လိုခြိုက်နေတဲ့နေရာကဘာနဲ့သွားပြီးစဉ်းစားလို့ရလဲဆိုလို့ရှိရင်ဘာပါဗျာပပပေါ့နော်အဲ့ဒီအပြန့်ကြီးကိုအလဲမှာဂေါ်လီလုံးတစ်လုံးလို့ဟာမျိုးလေးတဲ့ဟာကိုထည့်လိုက်လို့ရှိရင်သွားခြိုက်သွားတယ်ပေါ့နော်အဲ့ဒါကို space time warp ဖြစ်တယ်လို့ခေါ်ပါတယ်အဲ့ဂေါ်လီလုံးကပို့ပြီးတိတ်တီးတဲ့ပန်းဆိုလို့ရှိရင်ပို့ပြီးခြိုက်မယ်နောက်ဘလို့ဖြစ်သွားမလဲဆိုလို့ရှိရင်နေတွေအရန်ကိုတိတ်တီးပြီးတော့ နေရဲ့တက်တန်းကုန်သွားတဲ့အခါကြလို့ရှိရင်တိတ်တီးစာအရမ်းများသွားတဲ့အတွက်အဲ့ဒါကို singularity လို့ခေါ်ပါတယ်။အဲ့ကြလို့ရှိရင်သူကကတော့ကြီးလို့ဖြစ်သွား။ twin နဲ့ကြီးဆိုပြီးတော့ဥပမာတင်စားပြီးပြောလိုက်တာပါ။ရာဝတ္ထုတွေသူ့ဘေးနားမှာရှိလို့ရှိရင်ဒီ twin နဲ့ကိုအကုန်လုံးကျသွားပါတယ်။အလင်းရောင်တောင်လွတ်မသွားနိုင်လောက်အောင်သူ့မှာ stress တွေအရမ်းများသွားတယ်။အဲ့ဒီကနေအလင်းရောင်တောင်မမြင်ရလို့ရှိရင်ရေဒီယိုလှိုင်းကလည်းမြင်ရမှာမဟုတ်ဘူးပေါ့နော်အမှန်ဆိုလို့ရှိရင်ကျွန်တော်တို့မြင်ရတဲ့ဟာဒီ twin net ကြီးရဲ့ပတ်ဝန်းကျင်မှာရှိတဲ့ဓာတ်ငွေတွေအမုံတွေကုန်လုံးကို twin net ကြီးကအတင်းဆွဲယူလိုက်တဲ့အချိန်မှာသူကပူလွန်အားကြီးတဲ့အတွက်အနီးနားမှာရှိတဲ့အမုံတွေအဆိုင်ခဲတွေဓာတ်ငွေတွေကမြင်မလာတဲ့အပူချိန်ကိုရောက်သွားကြတယ်အဲ့ဒီကနေပြီးတော့မှရေဒီယိုလှိုင်းတွေထုတ်ပေးလိုက်တာထုတ်လိုက်တဲ့ရေဒီယိုလှိုင်းကိုခုနအဝေးကြီးမှန်ပြောင်းနဲ့တိုင်းလိုက်တဲ့အခါအမှန်ဆိုလို့ရှိရင်ရေဒီယိုလှိုင်းကကျွန်တော်တို့မျက်လုံးနဲ့မမြင်ရပါဘူးဒါပေမဲ့မြင်ရအောင်သိပ္ပံပညာရှင်တွေကသိတောက်ပါနေတဲ့ရေဒီယိုလှိုင်းကိုအဝါရောင်သိမတောက်ပါတဲ့အဆိုအနီရောင်ဆိုပြီးတော့သူကပုံဖော်ယူလိုက်တဲ့အခါကျတော့အလဲမှာဘာအယောင်မှမရှိတဲ့ဟာတော့ twin နဲ့ပေါ့နော်အဲ့တူပေးနားမှာပပလည်းမှာဒီအဝါရောင်အနီရောင်နဲ့အကွင်းကြီးဖြစ်နေတဲ့ဟာကိုပုံဖော်ယူလိုက်တဲ့အတွက်ကျွန်တော်တို့ဒါကို black hole အနေနဲ့တွေ့ရတာပါ
နေတစင်းရဲ့တက်တန်းကုန်သွားတဲ့အခါ supernova ပေါက်ကွဲမှုကြီးဖြစ်ပြီးဒီပေါက်ကွဲမှုကနေ black hole ဖြစ်လာတာပါဒီလိုဖြစ်လာမယ်ဆိုတော့ကြိုတင် Hawking ထုတ်ခဲ့သူက Einstein ဖြစ်ပါတယ်
ဒီ twin net ကို Hawking ထုတ်တဲ့သူက1915ခုနှစ်မှာ black hole ရှိမယ်ဆိုပြီးတော့ general theory of relativity ပေါ့နော်။အဲဒီ theory ကို Hawking ထုတ်ခဲ့တဲ့ Albert Einstein ဖြစ်ပါတယ်။ဒီ Einstein ဟောခဲ့တဲ့ဒီလိုနေရာမျိုးတွေရှိတယ်ဆိုတဲ့ဟာကိုကျွန်တော်တို့ပထမဦးဆုံးအချိန်ကိုတွေ့မျက်မြင်တွေ့ရခြင်းဖြစ်ပါတယ်။ black hole ရှိမယ်ဒီ twin net ကြီးရှိမယ်ဆိုတာကိုအဲ့ဒီတုန်းကတော့သူကမဖော်ပြခဲ့ပါဘူး။ theory အရသာသူကတွက်ပြခဲ့တာပါ။1962ခုနှစ်မှာနက္ခတ္တပညာရှင်ဂျွန်ဝီလာဒီ black hole ရှိမယ်ဆိုတာကို Hawking ထုတ်ခဲ့ပြီး1980ခုနှစ်မှာတွေ့ခဲ့တာပါ
ဒီ black hole ဟာမပြောက်ပြက်တော့ပဲတည်မြဲနေပါသလား
ဒီ twin နဲ့ကြီးတဲ့ကိုထွက်သွားတဲ့ပစ္စည်းမှန်သမျှ drug မှန်သမျှအကုန်လုံးအစုပ်ခံလိုက်ရပြီးဒီ twin နဲ့ကြီးရောတဘာဝအလျောက်မြဲနေမှာလားဆိုလို့ရှိရင်သူလည်းမတည်မြဲပါဘူးအဲ့မတည်မြဲတဲ့ဟာကို Stephen Hawking ဆိုတဲ့ယူပါပေတာပညာရှင်က Hawking ထုတ်လိုက်တာပါ black hole with radiation ပေါ့နော်ဒီ twin နဲ့ကြီးရနေပြီး x-ray ရောင်ကြီးတွေပြန်ထွက်လာတယ် radiation တွေပြန်ထွက်လာတယ်ပြန်ထွက်လာတဲ့အခါကျတော့ twin နဲ့ကြီးကပြတ်သွားပါတယ်ရှိတော့ပါ Stephen Hawking ကနောက်ရေးစရာတစ်ခုအနေနဲ့ဗာပြောလဲဆိုတဲ့အခါကျမင်းအကယ်၍မြတ်အဆုတ်ခံလိုက်ရလို့ရှိလို့ရှင်တော့ပြန်တော့ထွက်လာမယ်ဒါပေမဲ့ပဂရိလူအနေနဲ့တော့ပြန်ထွက်လာမှာမဟုတ်အကယ်၍ပြန်မထွက်လာဘူးဆိုလို့ရှိရင်တော့ twin နဲ့ကြီးရဲ့ဟိုဘက်မှာနောက်ဆက်ကြဝလာတစ်ခုတွေကိုရောက်သွားမယ်လို့သူက Hawking ထုတ်ခဲ့ပါ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်တွေ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦ
းတခင်မျိုးတက်တင်ဆက်ပေးထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုတော်တာရှင်နေနာဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်လင်းကတင်ဆက်ပေးပါလိမ့်မယ်
အမေရိကန်ပြည်သူကရှေးဥစွဲနိုင်ငံသမားလောကအတွင်းထိုးဖောက်လှုပ်ရှားခဲ့သူလို့စွပ်စွဲခံနေရတဲ့ရုရှားနိုင်ငံကတနပ်ပိုင်ဆိုင်ခွင့်ထောက်ခံရေးအမျိုးသမီးမာရီယာပူတီနာကိုမနေ့တုန်းကပဲအမေရိကန်တရားရုံးက2018လချလိုက်ပါတယ်။ရှင်းနေချုပ်ကိုတင်ပေးပေးနိုင်ငံခြားအရာရှိတဦးရဲ့ကိုယ်စားလှယ်ဖြစ်လို့ရှားခဲ့မှုနဲ့ပတ်သက်ပြီးတော့သူ့ကိုဇလန်လာတုန်းကဖမ်းဆီးခဲ့တာပါ။သူ့ပေါ်တင်ထားတဲ့ပူပေါင်းကြံစည်မှုနဲ့ပတ်သက်ပြီးတော့သူ့မှာဖြစ်ရှိကြောင်းမာရီယာကဒီဇင်ဘာလမှာဝန်ခံခဲ့ပါတယ်။ဒီလင်္ကာတဝန်းကဘာသာရေးဆိုင်ရာဝတ်ပြုစတောင်းတဲ့နေရာတွေမှာလုံခြုံရေးတွေမနေ့တုန်းကထောင်နဲ့ချီပြီးတော့ဆောင်ကျက်နေပါတယ်။မနေ့ကတောက်ကျနေရာမွတ်စလင်ဘာသာဗိုလ်တွေရဲ့စုတောင်းဝတ်ပြုတဲ့နေလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကဘုံခွဲတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ပါလို့ပြောထားတဲ့ IS စစ်သည်ကြောင့်အဖွဲ့နဲ့ဆက်ဆက်တဲ့ဒီလင်္ကာက Islamic စစ်သည်ကြောင့်ဖွဲ့ဝင်တွေကိုအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကအပြင်းထန်ရှာဖွေနေကြပြီးနိုင်ငံရဲ့ရှေ့ပိုင်းခိုင်မှာစီးနှင်းရှာဖွေမှုတစ်ခုတွင်အပြန်အလှန်ပြစ်ပတ်မှုတစ်ခုမနေ့တုန်းကဖြစ်ပွားခဲ့တယ်လို့စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်ကျင်းတော်ခုနှစ်ခုကနိုင်ငံရေးကျင်းသား9000လောက်ကိုမနေ့တုန်းကနိုင်ငံတော်သမ္မတအမိန့်နဲ့လူချင်းချမ်းသာခွင့်ပေးပါတယ်ဒါဟာတစ်လအတွင်းအကျင်းသား9000ကျော်လွတ်ခဲ့ပြီးတော့တင်ဆန်းတရနေ့ကလွတ်ခဲ့ပြီးနောက်ပိုင်းဒုတိယအကြိမ်လွတ်လာတာလည်းဖြစ်ပါတယ်အခုတစ်ခေါက်မှလည်းနိုင်ငံရေးကျင်းသားကမဖြစ်စလောက်ပဲပါလာပါအိမ်ကူဖြစ်နဲ့လုံးလုံးမဲ့မြန်မာလူသမားတွေစင်ကာပူနိုင်ငံကိုစေလွှတ်နေမှုပိတ်ပင်ထားတာကိုမြန်မာနိုင်ငံကပယ်ဖျက်လိုက်ပြီးလို့စင်ကာပူနိုင်ငံထုတ် The Straits Times သတင်းစာကပေါ်ပြပါတယ်မြန်မာ Times သတင်းစာကိုကိုးကားပြီးတော့ဖော်ပြတာဖြစ်ပါတယ်လူသမားတွေပေါ်မတရားနိုင်ကျင့်မှုနှိပ်စက်မှုကိုကာကွယ်ဖို့9နှစ်ကြာပိတ်ပင်ထားတာကိုမြန်မာနိုင်ငံဘက်ကအဆုံးသတ်ခဲ့ပြီးလို့ ပြောပါရဲအင်ကူလိုမားတွေပါဝင်စင်ကာပူပါဝင်ထိုင်းဟောင်ကောင်နဲ့မကာကိုသွားမှာကိုပြင်ပထားကအခုလုံးပထမဆုံးကြိမ်နဲ့မြန်မာနိုင်ငံကလူသမားတွေစင်ကာပူပြန်သွားမှာဖြစ်ပါတယ
်။သတင်းကြေချက်ကိုကိုကျော်လင်းကကြေညာပေးခဲ့တာပါ။ဒီမိနစ်အတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရဲမင်းထွန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ကေဗင်ဖာလာဖြစ်ပါတယ်။ကျွန်မအီသန်စမရှင်။ View American တက်ညနေခင်းညမှာပါသားစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီထိ9ဒိုမီတာ7.25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နေပါတယ်။နောက်ရှိသူသောတာရှင်အပေါင်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းအောင်မြင်ပျော်ရွှင်တဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.